Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ2018ဇွန်လ10ရက်တောက်ချနေမနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ Washington DC ကနေလိုင်းတို24 40 51တို့ကနေတိုက်ရိုက်အတန်လွှင့်နေပါပါရှင်ကျွန်မစုမြတ်မှာတောက်ချနေမနေ့အတွက် VOA အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်မင်္ဂလာမနေ့ကင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုတော့ခင်ပြောတဲ့နဲ့ကျွန်တော်ကြော်ကြော်သိပြပြမှာပါနောက်ကိုရေကောင်းဆောင်ရဲ့ထိတ်တန့်လက်ထောက်နဲ့ဆွေးနွေးပွဲဒီမှာတိုးတက်မှုရနိုင်ပြီလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။အမေရိကန်က EU, ကနေဒါနဲ့မက္ဆီကိုတို့ရဲ့တံမိနဲ့လူမီနီယံသွင်းကုန်တွေပေါ်အခွန်တိုးကောက်တာကြောင့်အခြေအနေတင်းမာနေပါတယ်။အစိုးရနဲ့ MOU ထိုးပြီးရင်အရင်ကသွားခွင့်မရတဲ့ရခိုင်ပြည်နယ်သွင်းဒေသတွေကို UNHCR ဖွဲ့သွားခွင့်ရမယ်လို့ UNDP ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းပြီးရပါမယ်ခင်ဗျာ
။ထောက်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်မတွေထဲမှာတော့ကချင်ပြည်နယ်ထဲမှာအစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားဖားကပ်ဘက်မှာတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ကမိုင်းကောင်ရရွာဘက်မှာလည်းပောက်ကွဲမှုပြစ်ခတ်မှုတွေရှိနေပါတယ်
။မိုင်းကလေးအရင်ထောက်ပေးတဲ့နောက်မှာတန်းတဲ့ဘက်ကလည်းလက်မကြည့်လက်ရက်တွေပြစ်တယ်လို့ပြောတန်းတာပါပဲ။ကမိုင်းကောင်ရနဲ့လက်ခရံရွာဟောင်းကြားမှာပါ
။ကချင်ပြည်နယ်ဘက်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေနဲ့ဒီဒုက္ခသည်တွေရဲ့အခြေအနေအပြည့်အစုံကိုမကြားခင်မှာသိရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမူရစေဝါနှိမ့်နှင်းရေးစီမံချက်ဘာကြောင့်ဝေဖန်နေခံနေရသလဲဆိုတာနဲ့အမေရိကန်ရဲ့ဆက်ဆံရေးကိုပြန်လည်စဉ်းစားသုံးသပ်နေတယ်လို့ပါကစ္စတန်ကဘာကြောင့်ပြောနေသလဲဆိုတာတွေကိုလည်းမကြာခင်မှာထောက်မှန်ပေးမှာပါ။တခါဒီရေယုံယောဂါဘာကြောင့်ဖြစ်သလဲဆိုတာရှင်းပြထားတဲ့ဂျမားရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းလှော်တွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးကြပါမယ်ရှင်။
နောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ထိပ်တီးအစည်းအဝေးလုပ်ဖို့အတွက်ကင်ဂျွန်ဝန်ရဲ့ထိပ်တန်းလက်ထောက်နဲ့ဂျာဇာဘီနီကနယူးယောက်မှာဆွေးနွေးတာတွေကနေတကယ်တိုးတက်မှုတွေရထားပြီလို့အင်ဂျိုင်းဝန်ကြီးမိုက်ဖွန်ပေယိုကပြောပါတယ်။ဂျိုဒင်သက်မှတ်ချက်တွေကိုညှိနှိုင်းတာမှာလွန်ခဲ့တဲ့82နှစ်အရွယ်တွင်တကယ်တိုးတက်မှုတွေရထားပြီပါပြီ။လုံဆရာတွေကတော့အများကြီးကြာမာသေးတယ်လို့အစည်းအဝေးပြီးတဲ့နောက်လုပ်တဲ့တင်းစာရှင်းလင်းပွဲတွင်ဝန်ကြီးပွန်ပေယိုကပြောပါတယ်။နောက်ကိုရီးယားဟာနဂါကူဦးတီရဲ့မဟာဗျူဟာမြောက်လမ်းကြောင်းတည်တစ်ခုကိုအသေးချာစဉ်းစားနေတယ်လို့သူယုံကြည်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါပေမဲ့လည်းလုံခြုံမှုရဖို့အတွက်ကတော့အခြေခံအားဖြင့်လုံးဝမတူကွဲပြားတဲ့လမ်းကြောင်းတစ်ခုကိုရွေးချယ်ရမယ်လို့တတိပေးပါတယ်။အတိပဲကတော့ပြီးပြည့်စုံပြီးအတည်ပြုလို့ရတဲ့နောက်ကျောင်းပြန်လှည့်လို့မရတဲ့နျူကလ িয়ার ကင်းမဲ့ရေးလမ်းကြောင်းကိုဆွဲလို့တာပါ။ဆက်ရှိနေပြည်အမေရိကန်ကပထမဆုံးလာတဲ့အဆင့်အမြင့်ဆုံးမြောက်ကိုရီးယားတာဝန်ရှိသူကင်မြုံချိုးဟာကင်ဂျွန်ဝန်ကိုယ်တိုင်ရေးပြလိုက်တဲ့စာကိုသမ္မတထရမ့်ကိုပေးဖို့အတွက်ဒီကနေ့မှဝါရှင်တန်ကိုလာမယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။အဲဒီစာထဲမှာဘာလို့ရေးထားတယ်ဆိုတာသိရဖို့စောင့်မျှော်နေတယ်လို့သမ္မတထရမ့်ကပြောပါတယ်။
အမေရိကန်ပြည်ထောင်စုကတောက်တန်လေးကစားပြီးဥရောပသမဂ္ဂကနေဒါနဲ့မက္ဆီကိုနိုင်ငံတွေကလာတဲ့တမနီတင်ပို့ဂုံတွေအတွက်25ရာခိုင်နှုန်းအလူမီနီယံတင်ပို့ဂုံတွေ10ရာခိုင်နှုန်းကောက်ခံတော့မှာဖြစ်ပါတယ်။ဒါက Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နဲ့မြောက်အမေရိကနိုင်ငံတွေနဲ့ကုန်သွယ်ရေးမှာတင်းမာမှုတွေကိုပိုတိုးလာစေပါတယ်။အမေရိကန်ပြည်ထောင်စုကတောင်ကိုရီးယား၊ Argentina ၊ Australia နဲ့ Brazil လိုတခြားနိုင်ငံတွေနဲ့လည်းအခွန်တိုးကောက်ခံတာအစားတင်ပို့ဂုံပမာဏကန့်သက်တာဒါမှမဟုတ်ကုန်အချိုးအစားနှိမ့်နှိုင်းမှုတွေလုပ်နေတယ်လို့စီးပွားကူးစက်ဝန်ကြီး Wilbur Ross ကသတင်းတောက်တွေကိုဖုန်းနဲ့ပြောပါတယ်။ American ကုန်ထုတ်လုပ်မှုကဏ္ဍမှာအဓိကကျတဲ့ဆက်မှုလက်မှုလုပ်ငန်းတွေနဲ့နိုင်ငံသားတွေအလုပ်ကိုင်တွေကိုအကာအကွယ်ပေးဖို့အတွက်ဒီလိုလှုပ်ဆောင်မှုမျိုးတွေလုပ်ဖို့လိုကြောင်းသမ္မတ Donald Trump ကထပ်တလဲလဲပြောခဲ့တာပါ။သမ္မတရဲ့အခုလိုလှုပ်ဆောင်မှုက American တမန်နဲ့ Aluminum လုပ်ငန်းတွေအတွက်အကာအကွယ်ဖို့ဖြစ်တယ်လို့အမျိုးသားလုံခြုံရေးဆိုင်ရာအတွက်ဒါအရေးပါကြောင်းသမ္မတအင်ဂျီပြောခွင့်ရ Raj Shah က Fox သတင်းဌာနကိုပြောပါလိမ့်။ဒါပေမဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကအခုလိုအခွန်ကောက်ခံတာဟာလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့တောက်ပြန်မှာဖြစ်ကြောင်းပြောခဲ့တယ်လို့ပြင်းထန်တဲ့မှာ Emmanuel Macron ကလည်းဒီဆုံးဖြတ်ချက်ကဥပဒေနဲ့မကန့်ညင်မကမှားယွင်းကြောင်းနဲ့ကိုကျိုးပဲကြည့်တဲ့စီးပွားရေးဟာစစ်ပွဲစီဥတည်နိုင်တယ်လို့သတိပေးပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌ Jean Claude Juncker ကလည်း American ရဲ့ဒီလုပ်ရဟာကမ္ဘာကုန်သွယ်ရေးအတွက်ဆိုးရတဲ့ရည်တည်ရဲ့လို့ပြောပါတယ်
။ American ပြည်ထောင်စုနဲ့မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးကိုပြန်ပြီးဆန်းစစ်နေတယ်လို့ Pakistan နိုင်ငံကပြောလိုက်တာကြောင့်ဒါဟာ Afghanistan က American တပ်ဖွဲ့တွေအတွက်ထောက်ပံ့ရေးလိုင်းတွေရပ်သွားတဲ့အခြေအနေကိုဥတည်သွားစေနိုင်ပါတယ်။အမေရိကန်တပ်ဖွဲ့တွေဟာမြောက်အတ္တလန္တိတ်စာချုပ်နီတိုးမဟာမိတ်တွေရဲ့အကူအညီနဲ့အာဖဂန်နစ္စတန်မှာစစ်သွေးကြွတွေကိုတိုက်ခိုက်နေတာပါ။အကြမ်းဖက်ဝါရောက်ကိုရမုံကြီးထောက်ပံ့ခြင်းဆိုင်ရာစောင့်ကြည့်စည်းရုံးထဲမှာထည့်သွင်းသတ်မှတ်ထားကြရာပါကစ္စတန်မှာနိုင်ငံတကာလုပ်ငန်းအဖွဲ့တို့ချထားမဲ့ချက်မတိုင်ခင်တည့်ရမှာပဲ။ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးခူရမ်ဒက်ဆယာခန်ကဒီလိုနဲ့တရားစစ်တမ်းမေးမြန်းခံတွင်အဲ့လိုပြောသွားတာပါ။နိုင်ငံတကာလုပ်ငန်းအဖွဲ့ချထားရေးကိစ္စသမ္မတဒေါ်နယ်ထရမ့်အစိုးရကတိုက်တွန်းထားတာဖြစ်ပြီးဒါဟာပါကစ္စတန်ရဲ့အခြေအနေမကောင်းတာနဲ့စီးပွားရေးကိုနောက်ထပ်ထိခိုက်နိုင်ခြေရှိပါတယ်။အကြမ်းဖက်ဝါရောက်ကိုရမုံငွေထောက်ပံ့တာနေနေရေးတိတိယောက်ယောက်မလုပ်တဲ့နိုင်ငံတွေကိုပြည်နှစ်နိုင်ငံပါရီမြို့တော်ကြီးဆိုင် ကနောင်ငွေကြေးဆိုင်ရာရေးယူလုပ်ဆောင်ရေးလုပ်ငန်းအဖွဲ့ FETF ကမိခိုးရောင်အစင်းဆိုပြီးတတ်မှတ်တာမှာပါကစ္စတန်ကိုအဲ့ဒီစင်းနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကပဲထည့်သွင်းတတ်မှတ်ထားတာဖြစ်ပါတယ
်။ပြည်တော်စုထောင်လွှင့်ရေးဘူရိုအကြီးအကဲဂျင်းစ်ကိုမိကိုရုရှားကိစ္စဆုံဆန်းတဲ့အတွက်အလုပ်ဖြုတ်ခဲ့တာမဟုတ်ပါဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချက်သတင်းနဲ့မှပြောပါတယ်။ဒါအရင်ပြောခဲ့တဲ့စကားနဲ့ဆန့်ကျင်ဘက်ဖြစ်ပါတယ်။ကိုမိကိုအလုပ်ဖြုတ်တာနဲ့ပတ်သက်ပြီးအခုလိုပြောလာစီတာအဂတိလိုက်စားတဲ့သတင်းမီဒီယာတွေကြောင့်လို့လည်းအဖြစ်တင်ပါတယ်။မနေ့က NBC ရုပ်သံမင်းမြန်းကမှမစ္စတာကိုမီကိုအလုပ်ဖြုတ်ဖို့ဆုံးဖြတ်ချိန်မှာရုရှားကိစ္စအဓိကဖြစ်ကြောင်းသူကပြောကြားခဲ့တာဖြစ်ပါတယ်။ထရမ့်ကသူနဲ့ရုရှားပတ်သက်မှုဆိုင်ရာသတင်းတွေဟာလောက်ကျန်သတင်းတာဖြစ်ပြီးဒါကဒီမိုကရက်တစ်ပါတီဝင်တွေရွေးကောက်ပွဲမှာသူတို့ရှုံးခဲ့တာအတွက်အကြောင်းပြဖို့လုပ်တာလို့ဆိုပါတယ်။သူရဲ့ရွေးကောက်ပွဲမဲဆွယ်ဖို့နဲ့ရုရှားတို့ကပတ်သက်မှုရှိတယ်လို့မနေ့ကကိုမီကိုအလုပ်ဖြုတ်တဲ့ကိစ္စဟာလည်းရုရှားစုံစမ်းမှုမှာဥဆောင်သူဖြစ်လို့အလုပ်ဖြုတ်ဖြစ်ပြီးသမ္မတတရားဝင်နဲ့တရားရေးဝင်ဆွတ်တာမဟုတ်ကြောင်းဒါရိုက်ကိုစုံစမ်းနေတဲ့အထူးစုံစမ်းမှု Robert Mueller ဥဆောင်တဲ့စုံစမ်းမှုတွေကသူ့ကိုတဲကြီးမဲကြီးအညှို့ထားတိုက်ခိုက်တာဖြစ်ကြောင်း Trump ကပြောပါတယ်။သူ့ရဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်ဖွဲ့ကို FBI ကလှည့်ဝှက်ထောက်လှမ်းတယ်လို့လည်းပြောပါတယ်။အထူးစုံစမ်းမှု Mueller ရဲ့လွန်ခဲ့တဲ့6လကျော်အတွင်းစုံစမ်းမှုတွေအတွက်ဒေါ်လာ4သန်းခွဲကျော်ကုန်ကြတယ်လို့ American တရားရေးဌာနကချက်သပရင်းနဲ့ထုတ်ပြန်တဲ့စာမျက်နှာ5မျက်နှာပါအစီရင်ခံစာမှာဖော်ပြပါတယ
်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7 kHz 16683ည5.19 kHz 15565နဲ့5.25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီရေကနေတောက်ကြမနဲ့တရင်တွေကိုစတဲဆက်လက်ထုတ်နေပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမြင်းကြီးဦးရွှေနေစီယာကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့မြန်မာအစိုးရတို့ကြားလက်မှတ်ရေးထိုးဖို့ရှိတဲ့သဘောတူညီချက်ထဲမှာရခိုင်ပြည်နယ်ကိုဒီကုလသမဂ္ဂအဖွဲ့ပြီးတာဝန်ခွင့်ဆိုင်ရာမူပေါင်းတစ်ခုလည်းပါမယ်လို့ UNDP ရဲ့လေလ31ရက်ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲ့လိုတွားရောက်ခွင့်ရမယ့်ဒေသတွေထဲမှာ2019ခုနှစ်ဩဂုတ်လကအကြမ်းဖက်အခြေအနေတွေဖြစ်ပြီးကြတဲ့ကဆိုရင်တွားခွင့်မပြုသေးတဲ့ဒုက္ခသည်တွေရဲ့မူရင်းနေရာတွေနဲ့သူတို့ပြန်သွားနိုင်ခြေရှိတဲ့ဒေသတွေလည်းပါမယ်လို့ UNDP ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့လူငယ်ဒုက္ခသည်တွေနေရာရင်းပြန်ပို့ရေးကိစ္စကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးသုံးပွင့်ဆိုင်လက်မှတ်ရေးထိုးမယ်နားလည်မှုစာချုပ်လွှာ MOU အတွက်ကနဦးသဘောတူညီချက်ရသွားပြီဖြစ်တဲ့အကြောင်းအစိုးရဘက်ကပြောတဲ့တရက်ထဲမှာပဲ UNDP ရဲ့ထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါ။ဒုက္ခသည်တွေနေရာရင်းပြန်ရေးဆိုင်ရာကုလသမဂ္ဂရဲ့သဘောထားနဲ့ပတ်သက်လို့သတ္တပရိနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြန်ဖို့ကိစ္စဟာလူပုဂ္ဂိုလ်တူးချင်းစီရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်လို့ပြောသွားပါတယ်
။ People need to be able to return home in a way that's dignified that respects their rights.
ကိုယ်တိုင်ရှိတဲ့သူတို့ရဲ့အခွင့်အရေးတွေကိုလေးစားအသိမှတ်ပြုခံရတဲ့အခြေအနေမျိုးနဲ့သူတို့အိမ်တွေကိုပြန်နိုင်ခွင့်ရဖို့လိုပါတယ်။လုပ်ငန်းမူပေါင်းတစ်ခုဖန်တီးဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းအသီးသီးနဲ့အစိုးရနဲ့အကြာဆွေးနွေးပြောဆိုတာတွေဆက်လုပ်နေပါတယ်လို့ပြောခွင့်ရဒူဂျာရစ်ကပြောသွားတာပါ။ရဲ့တီးကြဖို့ဒီပြုသတ်မှတ်ဖို့လိုသေးပေမဲ့ရှေ့သတင်းပတ်တွင်မှလက်မှတ်ရေးထိုးမယ်ဆိုတဲ့ MOU စပြီးအသက်ဝင်ပြီးဆိုတာနဲ့ယူနေစီယာအနေနဲ့လက်တွေ့မြေပြင်အခြေအနေတွေကိုဆန်းစစ်ခွင့်ရမှာဖြစ်ပြီးအကောက်အွယ်ပေးရေးဆိုင်ရာလုပ်ငန်းတွေကိုလုံဆောင်နိုင်မယ်လို့ UNDP ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
တောင်ကျုပ်ပင်လယ်ပြင်တွင်တရုတ်ရဲ့လူလုချွန်းတွေဖန်တီးရင်ဆေးရုံဆောင်မှုကိုကြောက်ရွံ့မှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုကပြောကြားလိုက်တယ်လို့တရုတ်ဘက်ကထိန်းချက်မှုတွေတိုးလာတဲ့ကြားကပဲလွတ်လပ်တဲ့ရေကြောင်းသွားလာမှုရှိရတဲ့အမေရိကန်ကဆက်လုပ်မယ်လို့ကြေညာပေးလိုက်ပါတယ်။တရုတ်လုချွန်းတွေကိုအမေရိကန်ကဖြိုဖျက်နိုင်စွမ်းရှိပါသလားဆိုတဲ့သတင်းတောက်တွေနဲ့မင်းနဲ့ပတ်သက်ပြီးစက်တပရင်းလေးကပူတွဲဆူးဆီးရရှိနေတဲ့အခြေအနေမရင်းတက်ကဒုဗိုလ်ချုပ်ကြီးကန်နက်စ်မက်ကန်စီကအနောက်ပစိဖိတ်ဒေသတလွှာကျွန်းငယ်လေးတွေကိုထိန်းချုပ်တဲ့အတွေ့အကြုံအမေရိကန်စစ်တပ်မှာအများကြီးရှိတယ်လို့ဖြေကြားခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကြီးအတွင်းကတိကျရှိနေတဲ့ကျွမ်းငယ်လေးတွေကိုဖြိုဖျက်တဲ့အတွေ့အကြုံအမေရိကန်မှာအများကြီးရှိခဲ့ကြောင်းနဲ့ဒါအမေရိကန်စစ်တပ်အဓိကလှုပ်ဆောင်နိုင်စွမ်းဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ဒါဟာသမိုင်းအတွေ့အကြုံပဲဖြစ်ပြီးဒီတဲ့ပုံမတွေးသင့်ဘူးလို့လည်းပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကတာလီဘန်ကျင်းထောင်တစ်ခုကိုဇန်နဝါရီလမှာအာဖဂန်ထူးတက်ဖွဲ့ပြီးစစ်ဆင်ရေးလို့ဝင်ရောက်ပြီးတာလီဘန်တွေဖမ်းထားတဲ့အလို့သမီးတွေရဲ့အပါအဝင်ဒုတိယချုပ်ကိုလွှတ်ပေးလိုက်တယ်လို့အာဖဂန်တာဝန်ရှိသူတူကအပြည့်အဝကိုပြောပါတယ်။အမန်ပြည်နယ်ခါဂျာဂီခရိုင်ကနေရာတစ်ခုနဲ့ပတ်သက်တဲ့ထောက်လိုင်းသတင်းတွေပေါ်အခြေခံပြီးအာဖဂန်လူမျိုးရင်းတပ်ဖွဲ့တွေလုံဆောင်တာဖြစ်တယ်လို့အာဖဂန်ကာဝေးဌာနပြောခွင့်ရဗိုလ်ချုပ်ကြီးမူအမက်ရမန်နက်ကဒီဝေကိုပြောပါတယ်။အဲဒီနေရာတွေမှာတာလီဘန်တွေကလူဒါဇင်ပေါင်းများစွာကိုဖမ်းထားတယ်လို့သတင်းရခဲ့တာဖြစ်ပါတယ်။
အမေရိကန်စစ်နဲ့ဤပညာရေးသင်ယူမဲ့တရုတ်ကျောင်းသားတွေအတွက်ဂျွန်လ၁၇ရက်နေ့ကစပြီးပြည်ဝင်ခွင့်ဗီဇာတက်တန်းကိုတစ်နှစ်ပဲပေးဖို့အမေရိကန်ကကန့်သက်တော်မယ်လို့ထရမ့်အစိုးရအဖွဲ့ကပြောပါတယ်။ပြည်ဝင်ခွင့်ဗီဇာအများဆုံး၅နှစ်တက်တန်းထုတ်ပေးနေရကနေအခုထုတ်ပြန်တဲ့မူဝါဒအသက်ရအမေရိကန်ကောင်စစ်အရာရှိတွေကဗီဇာတက်တန်းဘလောက်ပဲပေးရမယ်ဆိုတာကိုကန့်သက်တော်မှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ပညာရေးဆိုင်ရာအမေရိကန်ကောင်စစ်ရဲ့အကြီးအကဲတက်မဲ့ချက်ကတော့အခုထုတ်ပြန်တဲ့မူဝါဒအသက်ဟာတက္ကသိုလ်ကောလိပ်တွေတက်သောနိုင်ငံတက်ပါမကောင်းဘူးလို့ကြေညာချက်ထုတ်ပြန်ပြီးပြောဆိုခဲ့ပါတယ်
နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးတက်တို့ကြီးညာပေးခဲ့ကြတာပါ VOA ရဲ့အခုထုတ်လွှင့်မှုတွေကို bamis.voanews.com မြန်မာပိုင်း website ပေါ်မှာနားဆင်နိုင်သလို VOA မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါတော့မယ်အမေရိကန်ရဲ့ဆက်ဆံရေးကိုပါကစ္စတန်ဘာကြောင့်ပြန်စင်စားသုံးသပ်နေတယ်လို့ပြောတယ်လဲဆိုတာမထုတ်လွှင့်ခင်မှာကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုအရင်တင်ပြချင်ပါတယ်။အစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားမှာတိုက်ပွဲတွေတည်မနှစ်ပတ်ကြာရပ်တန့်နေရကနေဖားကန်ဒေသဘက်မှာပုံထုံးတွေကပြန်ပြီးတော့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကာမိုင်းဒေသဘက်မှာလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့မျိုးကန်တွေကပြောပါတယ်။အင်ဂျာယန်ဘက်မှာတော့တပ်မတော်စစ်ကြောင်းတွေရုပ်သိမ်းမှုကြောင့်ဆစ်ဆောင်ရွာသားတို့နေရက်ပြန်နေကြပါတယ်အခုလိုမျိုးကချင်ပြည်နယ်ဘက်ကနောက်ဆုံးသိထားရတဲ့အခြေအနေတွေကိုထိုင်းခြေဆိုင်သတင်းတောက်ကိုနိုင်ကွန်းအင်ကပြောပြပါမယ်ရှင
်လက်ရှိကချင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ကချင်လူလိုင်းရေးတပ်မတော် KIA တို့ကြားရက်သက်သက်နှစ်ပတ်ကြာတိုက်ပွဲရပ်တန့်ရာကနေမနေ့ကဖားကားမြို့နယ်ကန်စည်းရွာနေမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီအခြေအနေကိုတော့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ်
ကျေးရက်တိုင်းကြောင့်လည်းတော့မသာမန်နဲ့တိတိကျကျအလုပ်စီးနေတာပါ။ဒါသာမန်နဲ့တိုက်ပွဲပေါ့ပေါ့။တိုက်ပွဲဖြစ်တဲ့ဆိုတော့မသိခဲ့တာကြောက်တော့တော့ရှိမှာပါ
။ဒါအပြင်ကာမိုင်းမြို့ကောင်ရရွာဘက်မှာလည်းမနေ့ကဘုံပေါက်ွဲမှုတွေပြစ်ကတ်မှုတွေရှိခဲ့တာကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့ကာမိုင်းမြို့ကဥဆောင်အောင်ကပြောပါတယ်
။နိုင်ကလေးအရင်ထောက်ပေးတဲ့နောက်မှာတာဝန်ထမ်းတာလည်းလက်မကြည့်မရတဲ့တိတိလေးပဲတန်းကြပါရဲ့။ကာမိုင်းကောင်ရနဲ့လက်ကရန်ရွာဟောင်းကြားမှာပါ။အဲ့တမတော်ကြီးကလည်းစီရင်ချက်မှုအနေနဲ့ပဲကစ်တယ်လို့ပဲခန့်မှန်းတာပေါ့။ဒီအတိုင်းရတဲ့အလုပ်သေးရေအယူကြည့်တော့ညီကြတာပေါ့နော်
။ပိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့တမတော်ဘက်ကကရင်ထုတ်ပြန်တာမျိုးမတွေ့ရသေးပေမဲ့မေလ26ရက်နေ့တုန်းကကချင်ပြည်နယ်မိုးကောင်းမြို့နယ်စားမော့ကျေးရွာသားနှုဟာ KIA ထောင်ထားတဲ့နေဘုံတလုံးပောက်ကွဲလို့သူ့တေဆုံးပြီးသူ့တန်ရာရရှိတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ဧပြီလကစပြီးတော့ကချင်ပြည်နယ်ဖက်ကတနိုင်းကားမိုင်းမိုးကောင်းနဲ့အင်ဂျန်ရံမြို့နယ်က KIA ကိုခြေပြုနေရတယ်ဖြစ်တဲ့မောင်ဝဲဒေသအောင်လော့ဒေသကစုံဒေသနဲ့အင်ဂျန်ရံဒေသတွေမှာတပ်မတော်ကလည်းနေမြေချင်းလေးရေလှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်ဒေသခံပြည်သူ 9,000 လေးပါထွက်ပြေးသိမ်းရှောင်ခဲ့ရပါတယ်။မြေကျဉ်းနာမြို့နယ်တံဖရဲကျေးရွာပါရာရင်းတင်းတော်မှာစစ်ဆောင်1300ကျော်သိမ်းရှောင်ရောက်ရှိနေပါတယ်။ဒီစစ်ဆောင်ရွာသားတွေနေရပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ဆောင်ရွာသားဦးစောမိုင်ကပြောပါတယ်။
ဒီကကျန်နိုင်ဒီဆိုမှပဲကျန်ပါပေါ့ကျွန်တော်ကအခုရှိပါတော့တစ်ထောင်နဲ့300ကျော်ပေါ့စားတော့တော့သူများရအောင်ရှင်ပေးထားတာပေါ့နော်ဆန်ဒီစီဒီပေါ့အဲ့ဒါတွေကိုစားနေတာပေါ့ခွရှင်ကကျန်ပါရင်းလဲနည်းအတက်ကြီးရပြီနဲ့ဟိုခလေးကြီးတော့ရှားနာတော့ရှိတာပေါ့
ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ထဲမှာတပ်မတော်စစ်ကြောင်းတွေပြန်လည်ရုပ်သိမ်းလာလို့အင်ဂျန်ရံမြို့တွင်းမှာရှိတဲ့စစ်ဆောင်တွေနေရာရင်းကိုပြန်လွှားပြီးလို့စစ်ဆောင်တွေကိုကူညီနေတဲ့ခရီးရန်တင်းတော်ကဖာတာပက်ထရစ်ကပြောပါတယ်
ဟုတ်တော့အားလုံးပြန်တော့ကြပြီနော်။တောင်ရလို့ဘာလို့ဆိုရင်တော့သွားလိုက်ကြတယ်။ဒီကစစ်တပ်ကြီးထိုးတယ်ဆိုပြန်သွားပြီစစ်တပ်ကြီးပြောင်းပါဦးဗျာ
။ပြီးခဲ့တဲ့ဧပြီလအတွင်းကမြမတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့အကြားတိုက်ပွဲကြောင့်အင်းဝိုင်းကောင်နဲ့အင်းလောက်ရံရွာကရွာသား400ခန့်ဟာအင်းချမ်းရံမြို့တွင်းမှာတန်းချောင်လာနေရကနေရရင်းကိုပြန်ကြတာဖြစ်ပါတယ်။ရွာသားတွေနေနဲ့ရွာရွာကိုပြန်သွားပြီးဆိုပေမဲ့လုံးကျုံရွေးချယ်နေစိတ်မချရလို့အင်ဂျန်ရစိတ်ဆောင်တွေကိုကူညီနေတဲ့ဂိုင်းပေါင်းဆောင်အသင်းကတာဝန်ရှိသူဖတာခါအောင်တူးကပြောပါတယ
်စိတ်ချောင်းတွေကြတော့ဟိုတခါတုန်းကသွားရစိတ်ချောင်းတွေတချို့ပြန်လာပြီဒါပေမဲ့နောက်ထပ်ပြန်လာမလားဆိုတော့ပြောတယ်ဒီလိုမျိုးစိတ်ချောင်းကပြန်လာပြီဆိုပြီးရှင်တော့လုံးချုံတော့မရှိသေးဘူ
းလက်ရှိမှာမြေကျဉ်းသားမြို့နယ်တံဖဲကျေးရွာတင်းတော်တနိုင်းမြို့တင်းတော်နမ်တီမြို့ခရိယာတင်းတော်တွေမှာစိတ်ဆောင်ရွာသားတွေစစ်ဘေးခိုလုံနေရဆဲလဲဖြစ်ပါတယ်ခင်ဗျာ
ဒါကတော့ထိုင်းခြေဆိုင်သတင်းတော်ကိုနိုင်ကုန်းအိမ်ဖြစ်ပါတယ်တောက်ကြနေမတွေ့တဲ့သတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပါအောင်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီလက်ရှိအပြင်းထန်လှုပ်ဆောင်နေတဲ့မူရစ်ဆေးဝါးနှိမ်နင်းရေးစီမံချက်မှာအတိုက်ခံတွေအပေါ်တိုက်ခိုက်တာအပါအဝင်ဥပဒေမဲ့တပ်ဖြတ်မှုတွေရှိနေတယ်လို့လူ့ခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။မူရစ်ဆေးဝါးနှိမ်နင်းရေးတပ်ဖွဲ့တွေကတော့ဒ တေဆုံးသူတွေဟာမူရမှန်ခိုရတာဖြစ်ပြီးတော့အပြန်အလှန်ပြစ်ခတ်မှုမှာတေဆုံးတာလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မူရစေဝနှိမ့်နှင်းစီမံချက်ဘယ်အခြေအနေရောက်နေပြီလဲဝေဖန်သူတွေကရောဘယ်အချက်တွေကိုထောက်ပြနေသလဲဆိုတာကိုမင်းစုစင်ရဲ့သတင်းလှော်ကိုအခြေခံပြီးတော့ကိုကျော်ကျော်သိမ်းပြောပြပါမယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုနှစ်ဆင်ခိုးသွင်းနေတဲ့ရာဘားလို့ခေါ်တဲ့စိတ်ကြွဆေးပြားအရေအတွက်ဟာတန်း300ရှိပြီးဆေးဆွဲသူခန့်မှန်းရေအတွက်9တန်းကအဲ့ဒီဆေးပြားတွေကိုသုံးဆွဲနေကြတယ်လို့ဘင်္ဂလားဒေ့ရှ်မူရစေဝထိန်းချုပ်ရေးဌာန DNC ကပြောပါတယ်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့ Rapid Action Battalion RAB လို့ခေါ်တဲ့အထူးတပ်ဖွဲ့တွေသုံးပြီးမူရစေဝအပိတန်ခြုံငင်းရေးစီမံချက်ကိုလွန်ခဲ့တဲ့တစ်နှစ်ပတ်မှာစလုပ်နေပါတယ်မူရအန်ဒရယ်ခြုံငင်းသွားစီဖို့အတွက်အဆုံးတိုင်နှိမ့်နှင်းနီလန်းကိုအစိုးရကချမှတ်ထားတယ်လို့စီမံချက်စတင်တဲ့နေ့မှာဝန်ကြီးချုပ်ရှေခ်ဟာစီနာကပြောပါတယ
်အမဂျွန်ဂျုံကြီးဘတ်ဒေါမန်ကရစီအပါအမရုတ်ဒုတ်နေစီအမဒုတ်ထေကအမရာဒေစ်ပြမှုတူ
အချမ်းဆက်ဝါဒါကိုကျမတို့နှိမ့်နှင်းခဲ့ပြီးအဲ့ဒီလုပ်ငန်းအောင်မြင်မှုရထားပါတယ်အလားတူပဲတိုင်းပြည်မှာမူရစေဝကင်းရှင်းသွားအောင်လုပ်ဖို့အတွက်ကျမတို့ဆုံးဖြတ်ထားပါတယ်မူရစေဝထုတ်လုပ်သူတွေရောင်းဝယ်သူတွေနဲ့အသုံးပြုသူတွေကိုကျမတို့အစိုးရကနေအပြင်းထန်အရေးယူနှိမ့်နှင်းသွားပါမယ်
စီမံချက်စတင်တဲ့မေလ15ရက်နေ့ကလေးကဆိုရင်အပြန်အလှန်ပြစ်ခတ်မှုတွေမှာလူပေါင်း124ယောက်ထက်မနည်းသေဆုံးရပြီလို့ဒါကမျိုးတော်ဂျီဆိုင် ODK လူခွင့်ရေးဖွဲ့ကပြောပါတယ်။သေဆုံးမှုအများစုဟာမူရစီမှောက်ကိုရီလို့ဆိုပါတယ်။ဒါပြင်မူရမှောက်ကိုလို့တန်ရာရှိသူပေါင်း11000ကျော်ကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကပြောတယ်လို့ရွှေလျားတရားရုံးတွေကနေလူပေါင်း3500ကျော်ကိုထောင်ချဒဏ်ငွေရိုက်ခဲ့တယ်လို့လည်းပြောပါတယ်။စီးနှင်းတိုက်ခိုက်မှုအများစုကိုအခြေတင်ငင်းပွားပွဲဖြစ်နေတဲ့RAB တပ်ဖွဲ့ကလှုပ်ဆောင်နေတာပါဒီတပ်ဖွဲ့ဟာလက်ဆဖြုတ်ပစ်တာနဲ့တရားလက်လွတ်တတ်တဲ့ဒါရီအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ထားတယ်လို့လူ့အခွင့်အရေးဖွဲ့တွေကထပ်ခါတလဲလဲဆွဆွဲထားပါတယ်မူရစ်ဂိုင်းသားတွေနဲ့ထိတိုက်တွေ့ချိန်မှာလူညိုရေးတပ်ဖွဲ့တွေကိုစပစ်တာကြောင့်အပြန်အလှန်တိုက်ခတ်ပြီးမူရစ်မှောင်ကိုလို့ဆွဆွဲခံရသူတွေတေဆုံးကြတာသာဖြစ်တယ်လို့ RAB နဲ့ရဲတပ်ဖွဲ့ကပြောပါတယ်ဒါပေမဲ့လည်းတေဆုံးသူတွေရဲ့မိသားစုဝင်အများပြားပြောတာကလူညိုရင်တက်ဖွဲ့တွေပြောတာနဲ့ကွာခြားနေပါလေစစ်တကောင်းမျိုးကအသက်40နှစ်အရွယ်ဟာဘီဘူးရမန်ရဲ့ဖြစ်ရမှာဆိုရင်သူပုန်းနေတဲ့နေရာကိုမေလ18ရက်နေ့မှာ RAB တက်ဖွဲ့ကဝင်စီလာမှာမူရစ်ဂိုင်းသားတွေနဲ့အပြန်အလှန်ပစ်ခတ်ရင်းတေဆုံးသွားတာလို့အာဏာပိုင်တွေကပြောပါတယ်သူဟာမူရစ်မှုစစ်နမှုနဲ့ဆွဲချက်တင်ခံထားရတဲ့ယာဘားရောင်းသူအဖြစ်တည်ထားကြသူဖြစ်တယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းရမန်ရဲ့သမီးဖြစ်သူစန်ဂျီဒာရမန်အီဗာကတော့အယောက်ဝေလုံညုံရေးအရာရှိတွေလို့သူတို့ယူဆသူတွေကမေလ18ရက်နေ့မှာသူ့ဖခင်ကိုဖမ်းသွားပြီးနိုင်ရတော်ကြာပြီးတဲ့နောက်ပြတ်တက်လိုက်တာလို့ပြောပါတယ
်။အမတ်ရဲ့ဘာသာပါရှင်မူကြီးချေကဒိုင်းကြီးအမေဘာဘာကေဆာရှိတ
ို့ကျမတို့အိမ်သားကဗလီမှာအဖေဝစ်ပြူပြီးလို့ထွက်လာတဲ့အချိန်မှာသူ့ကိုခေါ်သွားကြတာပါ။သူ့ကိုခေါ်သွားပြီးတဲ့နောက်ပြတ်တက်လိုက်တာပါပဲ။သူတို့ကအဖေကိုဖမ်းထားတာလေ
။ဖခင်ဖြစ်သူဟာမူရစီဝါအယောင်ဝယ်မှာပတ်သက်နေတယ်လို့ RB တပ်ဖွဲ့ကပြောတာကိုလည်းရမန်အီဗာကအခြေမြင့်မရှိဘူးလို့ညင်ပါတယ်။သူဟာနိုင်ငံရေးတိုက်ခံသူဖြစ်တာကြောင့်အပြန်အလှန်ပြစ်ခတ်မှုဖြစ်တဲ့အောင်အစိုးရကလုံခြံအကွက်ဆင်ပြီးတပ်ပစ်လိုက်တာလို့ဆိုပါတယ်။မူရနေနေရေးစီမံချက်မှာတည်ဆုံးသူ10ယောက်ထက်မနည်းဟာအဓိကတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP ရဲ့တက်ကြွလှုပ်ရှားသူတွေဖြစ်ပြီးတော့သူတို့ကိုမူရမှောင်ခိုတွေဖြစ်လုံခြံတတ်မှတ်တာသာဖြစ်တယ်လို့ပါတီရဲ့နိုင်ငံတကာရေးရာတွင်ရင်မှု who my own pobia ကပြောပါတယ
် we are skeptical about the government's motive behind it we believe the actual motive behind this scheme
တက်ပြမှုတွေရဲ့နောက်ွယ်ကတကယ်အကြောင်းရင်းကတော့ဒီနှစ်နောက်ပိုင်းမှာလှုပ်ဖို့ရှိတဲ့ထွေထွေရွေးကောက်ပွဲမတိုင်ခင်တိုက်ခံဒီမိုကရေစီလှုပ်ရှားသူတွေကြောက်ရွံ့ပြီးဥကြိုးသွားအောင်လှုပ်ဖို့ဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဒေသုံးသူတွေရဲ့မိသားစုဝင်တွေဟာတိုင်တန်းရမှာကိုတိတ်ကြောက်ရွံ့နေကြတဲ့အတွက်တက်ပြမှုတွေကိုစုံစမ်းစစ်ဆေးဖို့ကခက်ခဲလိမ့်မယ်လို့ဟောင်ကောင်ခြေဆိုင်အာရှဥပဒေရေးရာထောက်ကူပြုဌာန ALRC ကပြောပါတယ်သူတို့အနေနဲ့တိုင်တန်းမှုတစ်ခုခုလုပ်ဖို့ဒါမှမဟုတ်ဥပဒေနဲ့အညီဖြစ်စေဖို့စူးစမ်းတာမျိုးလုပ်မှာမဟုတ်ဘူးဆိုတာမိသားစုအများပြားက VOE ကိုအတည်ပြုပြောဆိုပါတယ်ခင်ဗျာ
ကိုကျော်ကျော်တင်ပြပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ American နဲ့ Pakistan ဆက်ဆံရေးဘယ်လောက်ဆိုးနေတယ်လဲဆိုတာကိုကြည့်ရအောင်ပါအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကိုပြန်စင်စားတုံ့တက်နေတယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောကြားလိုက်ပါတယ်။မပြေမလည်ဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးကအခုဆိုရင်တစ်ဖက်နဲ့တစ်ဖက်ဆွေးနွေးမှုမျိုးတောင်မရှိတော့ဘူးလို့ပါကစ္စတန်နိုင်ငံသားဝန်ကြီးက VOA နဲ့တီးတပ်မေးမြန်းကမ်းမှပြောကြားခဲ့တာပါ။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အရေးကြီးတဲ့မဟာမိတ်နှစ်နိုင်ငံကြားမှဆက်ဆံရေးဆိုးဝါးနေတဲ့အခြေအနေကိုအစ္စလာမာဘတ်မြို့ကနေသတင်းတောက်အာယာဂိုးသတင်းပေးပို့ထားတာကိုဆက်ပြီးတော့တင်ပြပါမယ်။ အာဖဂန်နစ္စတန်နိုင်ငံတွေကအမေရိကန်တပ်တွေအပေါ်တိုက်ခိုက်နေတဲ့တာလီဘန်တွေအကြမ်းဖက်အဖွဲ့တွေပါကစ္စတန်နိုင်ငံထဲမှာခိုးလုံနေတာကိုထိထိရောက်ရောက်မနှိမ်နှင်းဘူးလို့ထရမ့်အစိုးရကဆွဆွဲပြီးပြီးခဲ့တဲ့နှစ်ဩဂတ်လကစလို့ပါကစ္စတန်အပေါ်ဖိအားတွေပေးခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးအတွက်လွန်ခဲ့တဲ့18နှစ်ကစလို့ဒေါ်လာဘီလီယံနဲ့ချီတဲ့ထောက်ပံ့မှုတွေကိုလည်းသမ္မတထရမ့်ကဆိုင်းငံ့ထားခဲ့ပါတယ်။နှစ်ရှည်လများဖြစ်နေတဲ့အာဖဂန်စစ်ပွဲကိုနိုင်ငံတကာပူးပေါင်းတပ်တွေအဆုံးမသတ်နိုင်တာအတွက်ပါကစ္စတန်အပေါ်အပြစ်တင်တယ်လို့ပါကစ္စတန်အစိုးရကတုံ့ပြန်ပြီးအမေရိကန်အစိုးရရဲ့ဆွဆွဲချက်တွေကိုပယ်ချခဲ့ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးတော်တော်လေးမပြေမလည်ဖြစ်နေတာကနေအခုတော့ပါကစ္စတန်ကအမေရိကန်နဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်နေတယ်လို့ပြောကြားလိုက်တာပါ။နှစ်ပေါင်းများစွာမဟာမိတ်ဖြစ်လာတဲ့အမေရိကန်နဲ့ပါကစ္စတန်ကြားအဆင့်မြင့်ဆွေးနွေးဆက်ဆံမှုတွေရပ်နေတယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးKuram Dista Kham ga VOA net tee tat min nyan gan ma pyo cha kae ba de.
We have reached an impasse in which we have this very strictly formal diplomatic communication is happening.
Imidan kan dat ha ya tantaman sat san ga lwe lo tut tet mu msi de a chein ni ma aku yauk ni ba de. Islamabad ma shi ya American samaji ga chin ro nang ngan ja yu ma pyo sa shi ya la pyo de.ဝါရှင်တန်မှာရှိတဲ့ကျွန်တော်ပါကစ္စတန်သမဂ္ဂကလည်းအမေရိကန်နိုင်ငံသားရဲ့ရုံးမှပြောစရာရှိတာသွားပြောတယ်။ဒီအခြေအနေပဲရှိပါတယ်။ဒါကအပြန်အလှန်ဆွေးနွေးဆက်ဆံမှုမျိုးမဟုတ်ပါဘူး။နှစ်နိုင်ငံအကြားတစ်ဖက်နဲ့တစ်ဖက်ဆွေးနွေးမှုတွေမရှိပါဘူး
။ကန့်တတ်ထားတဲ့တန်တမန်ဆက်ဆံရေးကလွဲလို့နှစ်နိုင်ငံကြားအဆက်အဆံရှိတာကအမေရိကန်ဗဟိုကွက်ကဲရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဂျွန်ဖိုဒဲလ်နဲ့ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကမာရှာဗစ်ဘာချွာတို့ကြားမှာပဲအဆက်အဆံရှိနေတယ်လို့ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ထရမ့်အစိုးရကပါကစ္စတန်ဘက်ကသဘောထားကိုနားမထောင်ဘဲဆွေးနွေးဖို့ညှင်းဆန်နေတာကြောင့်အပြန်အလှန်ဆက်ဆံရေးဆိုးဝါးနေရတာလို့လည်းသူကဆိုပါတယ်။ပြင်သစ်အခြေစိုက်ဗန္ဒာယီဆိုင်ရာအရေးယူဆောင်ရွက်တဲ့ FATF အဖွဲ့ကအကြမ်းဖက်ဝါဒအတွက်ဗန္ဒာယီထောက်ပံ့နေတဲ့စောင့်ကြည့်ရမယ့်နိုင်ငံများအမည်မဲ့စာရင်းမှာပါကစ္စတန်ကိုထည့်သွင်းဖို့တရက်အလိုမှာပါကစ္စတန်နိုင်ငံသားရေးဝန်ကြီးခူရမ်ဒက်ချာခန်းက VOA ကိုပြောကြားတာပါ။အမေရိကန်အစိုးရရဲ့တိုက်တွန်းချက်နဲ့ FATF ရဲ့စောင့်ကြည့်စည်းရင်းထဲမှာပါကစ္စတန်ထည့်သွင်းခံရရင်သူ့နိုင်ငံရဲ့စီးပွားရေးပိုပြီးတော့ဆိုးသွားနိုင်ပါတယ်။အကြမ်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေတာထိထိရောက်ရောက်မနှိမ်နှင်းတဲ့ Grey List မိခိုးရောင်စည်းရင်းထဲမှာပါကစ္စတန်နိုင်ငံကို February လထဲက FATF ကထည့်သွင်းခဲ့ပါတယ်
။ Formally Pakistan is still a major non-NATO ally and for the United States toActively target Pakistan.
Pakistan ha NATO phoe ma hoh do adika mahamain nangan thu phit par. Ara hu American ga FATF ma simyin rue siyin thung rue na Pakistan a paw tet tet jaw jaw pye mat tha saw ga ni da chaung. Chinu ba ga pyan le sin sa bu lwa la ba de.
American pi daw su ma ta win than ni ja de Pakistan tantaman rue ye khi twa la mu go American aso ya ga mila set ye ni ga kan tat lai de atwe le sat san ye po so ge ba de.ဒီလောက်ရက်ကိုပါကစ္စတန်အစိုးရကတုံ့ပြန်တဲ့အနေနဲ့အလားတူကန့်တတ်ခဲ့တဲ့အပြင်အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အမေရိကန်တန်တမန်အနေနဲ့တာဝန်ရှိသူတွေအတွက်လုံခြုံရေးဆိုင်ရာပေးထားတဲ့ short form တွေကိုလည်းဖယ်ရှားခဲ့ပါတယ်။နှစ်နိုင်ငံကြားတင်းမာမှုတွေရှိနေပေမဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့အမေရိကန်နဲ့မဟာမိတ်တပ်တွေအတွက်လိုအပ်တဲ့ထောက်ပံ့ပစ္စည်းတွေပို့ပေးနိုင်ဖို့ကုန်းချောင်းလေချောင်းဖွင့်ပေးထားတယ်လို့ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။အဲဒီထောက်ပံ့လမ်းကြောင်းတွေကိုပိတ်ပင်ဖို့စဉ်းစားမလားဆိုတဲ့အမေကိုလည်းဝန်ကြီးKuram Dasya Khan ga khu lo phie ba de.
Yeah, we have to consider all options that in front of us. Because it would appear to us that the United States is following
which has ya dilan a long chin ro sin da ma ba. Ba yang le so ra Pakistan ye apyu mu pyaung le twa aw American ba ga anu ni nan phia pe ni gung ya ba de. Da ma apyu mu ta ke pyaung le twa si chin le so yin tight don de melung pe de pungsan le pyaung bu lo ba le ma.
American နဲ့ Pakistan နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေပေမဲ့တရုတ် Russia နိုင်ငံတို့နဲ့ဆက်ဆံရေးကောင်းမွန်နေတယ်လို့ Pakistan နိုင်ငံသားရေးဝန်ကြီးက VOA နဲ့တီးတန့်မေးမြန်းခန်းမှာပြောကြားသွားပါတယ်ရှင် VOA မြန်မာပိုင်းကတောက်ကြနေမနေ့အတွက်ဆက်ပြီးတော့အသံလွှင့်နေပါတယ်အခုတခါဒီအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေထပ်လုပ်ဖို့ရှိတဲ့ချိန်မှာတစ်ဖက်မှာလည်းကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုတိုင်ကြားထားကြတဲ့အခြေအနေကိုတင်ပြပါအောင်မယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားမှာကုန်သွယ်ရေးဆိုင်ရာသဘောထားကွဲလွဲမှုတွေကိုအခုထိပြေလည်အောင်ညှိနှိုင်းလို့မရကြသေးပါဘူး။တရုတ်ကအမေရိကန်တွေရဲ့ညာနာပစ္စည်းခိုးယူသုံးဆွဲတယ်လို့ဆိုပြီးတရုတ်နိုင်ငံကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အခွန်တင်းကျပ်ကောက်ယူဖို့အမေရိကန်ကဆုံးဖြတ်လိုက်လို့တရုတ်ဘက်ကမကြေမနက်ဖြစ်နေပါတယ်။ အမေရိကန်နဲ့တရုတ်ကြားမှာကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေလည်းမကြခင်ထပ်လုပ်ဖို့ရှိနေပေမဲ့နှစ်နိုင်ငံအကြားညှိနှိုင်းမှုတွေကလွယ်လွယ်နဲ့ပြေလည်နိုင်မဲ့သဘောတော့မရှိပါဘူးလို့လေးလာသူတချို့ကသုံးသပ်ပါတယ်ဒီအကြောင်းကိုကျော်အောင်လွင်ကစူးစီးတင်ပြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တချို့ကွန်ပျူစီတွေအပေါ်မှာခုနှစ်တိုးမြင့်ပြီးတော့ကောက်ယူသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နဲ့ကုန်သွယ်ပေးနိုင်ငံတွေအကြားမှာကုန်သွယ်ရေးစစ်ပွဲဖြစ်လာတော့မလားဆိုပြီးစိုးရိမ်မှုတွေရှိလာနေတာအခုချိန်ထိပါပဲအထူးသဖြင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနှစ်ခုဖြစ်တဲ့တရုတ်နဲ့အမေရိကန်အကြားမှာရှိနေတဲ့ကုန်သွယ်ရေးပြဿနာတွေကညှိနှိုင်းမှုတွေရှိနေပေမဲ့လည်းအခုချိန်ထိပြေလည်မှုတွေမရနိုင်ပေဖြစ်နေပါတယ်ပထမတစ်ချိန်နှစ်နိုင်ငံကိုယ်စားလှယ်တွေရဲ့ညှိနှိုင်းမှုတွေကိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာလုပ်ခဲ့တာဘာသဘောတူညီချက်မှထွက်မလာခဲ့ပါဘူးဒုတိယကြိမ်ညှိနှိုင်းမှုကိုတော့ပြီးခဲ့တဲ့ပတ်တုန်းကဝါရှင်တန်ဒီစီမှာလုပ်ခဲ့တာသဘောတူညီမှုတချို့တော့ရခဲ့ပါတယ်နိုင်ငံခြားကြီးမားတဲ့ကုန်သွယ်လုံငွေပြမှုတွေရှိနေတာကိုဖြေရှင်းတဲ့အနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ဘက်ကပို့ပြီးတော့ဝယ်ယူဖို့သဘောတူညီခဲ့ပါတယ်အဲဒီဒုတိယကြိမ်ညှိနှိုင်းမှုပြီးရပိုင်းကြမှာပဲအစင်းမြင့်ဆက်မှုနည်းပညာတွေပါတဲ့တရုတ်တွင်းကုန်ဒေါ်လာဘီလီယံ50ဘိုးမှာအခွန်25ရာခိုင်နှုန်းကောက်ခံမယ်လို့အင်ဂျီရောကအင်္ဂါနေ့တုန်းကကြေညာခဲ့ပါတယ်အမေရိကန်ရဲ့အစိုးရနည်းပညာတွေကိုခိုးယူတုံ့ဆွဲပြီးတော့ထုတ်လုပ်ထားတဲ့ကွန်ပစ္စည်းတွေဖြစ်လို့ဒီပေါ်မှာအမေရိကန်ဘက်ကသွင်းကုန်ခွန်တင်းကျပ်လိုက်တာပါဒီလောက်ရကိုတရုတ်ကမကျေနပ်ပါဘူးဒါဟာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ်ရဲ့အခြေခံစည်းမျဉ်းတွေကိုဆန့်ကျင်ပြီးတော့လုပ်နေတာလို့တရုတ်ကုသရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်လျောင်ဖန်းကမနေ့တုန်းကပဲတုံ့ပြန်လိုက်ပါတယ
်美方此时出台针对中国的贸易
ဒါကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ် WTO ရဲ့စည်းမျဉ်းတွေကိုမလိုက်နာတဲ့လောက်ရပါတရုတ်နိုင်ငံဟာနှစ်ဦးနှစ်ဖက်အကျိုးမြတ်ယာယီကိုအမြဲပဲထောက်ခံပြီးလှုပ်ဆောင်နေတာပါကုန်သွယ်ရေးဆိုင်ရာဆက်ဆံမှုတွေတည်ငြိမ်မှုရှိအောင်တိုးတက်မှုရှိအောင်ခိုင်မာတန်ဆွမ်းအောင်တရုတ်ဘက်ကအသေးချာကြိုးပမ်းပြီးထိမ့်သိမ်းလှုပ်ဆောင်နေပါတယ်ကုန်သွယ်ရေးဆိုင်ရာပြည်ပခါတွေအချိန်မြင့်လာမှာကိုကျွန်တော်တို့မမြင်လိုပါဘူးဒါပေမဲ့လည်းကျွန်တော်တို့ရဲ့အဓိကအကျိုးစီးပွားတွေကိုကာကွယ်ဖို့အတွေ့အကြုံလုံနိုင်စွာနဲ့ယုံကြည်မှုတွေတော့ရှိပါတယ
်အခုသမ္မတ Trump အစိုးရဟာတခြားအစိုးရဖွဲ့တွေနဲ့မတူတဲ့အစင်လာမဟုတ်တဲ့နိုင်ငံသားကြီးမူဝါဒဆိုင်ရာချင်းကပ်မှုတွေရှိတယ်လို့အမေရိကန်ပြည်ထောင်စု George Mason တက်ကတိုကအကြီးအကဲသူတွေစီတူဦးဖြစ်တဲ့ Christine McDaniel ကသုံးသပ်ပါတယ
် This administration is much more transparent about its internal deliberations
ဒီအစိုးရကသူတို့အစိုးရအဖွဲ့ဝင်တွေအတွင်ပြောဆိုမှုတွေမှာပုံပြီးပွင့်လင်းမြင်သာမှုရှိရလို့ဆိုရပါလိမ့်မယ်။ကုန်သွယ်ရေးညှိနှိုင်းမှုအဖွဲ့ကသမ္မတကသူ့ရဲ့ Twitter ကနေရေးသားပြောဆိုလိုက်တာမျိုးတွေ့ရှိရပါတယ်။တရက်မှာဗနာရေးဝင်ကြီးမနူချင်ကညှိနှိုင်းရေးအဖွဲ့ကိုဦးဆောင်နေနောက်တရက်ကျတော့နောက်တဦးကအဖွဲ့ခေါင်းဆောင်လုပ်ပြီးမတူညီတဲ့ပြောဆိုလှုပ်ဆောင်မှုတွေရှိပြန်တယ်။နိုင်ငံတကာကုန်သွယ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ရင်ဒီအစိုးရအဖွဲ့ဟာအရင်အစိုးရတွေရဲ့လှုပ်ဆောင်မှုတွေနဲ့မတူဘူးဆိုတာကိုသတိထားမိပါတယ်။အရင်အစိုးရတွေရဲ့အစဉ်အလာကိုလုံးဝစွန့်ပစ်ထားတဲ့သဘောပါ။အခုသမ္မတကလည်းအပေးယူလို့ညှိနှိုင်းတာမျိုးကိုသဘောကျတဲ့သမ္မတပါ
။တတိယကြိမ်တရုတ်နဲ့အမေရိကန်ကုန်သွယ်ညှိနှိုင်းမှုတွေကိုဒီတစ်ခေါက်တရုတ်နိုင်ငံဘေကျင်းမြို့တော်မှာပြန်ပြီးတော့ကျင်းပပါလိမ့်မယ်။အခုသတင်းပတ်ကုန်ပိုင်းမှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်။အဲ့ဒီပွဲကိုအမေရိကန်ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ဦးဆောင်တဲ့အဖွဲ့တက်ရောက်ဖို့ရှိပါတယ်။ဒီညှိနှိုင်းမှုမတိုင်ခင်မှာသမ္မတ Trump အစိုးရကတရုတ်သွင်းကုန်တွေအပေါ်မှာ25ခိုင်နှုန်းတိုးကောက်ဖို့ဆုံးဖြတ်ခဲ့တာပါ။အခုလာမဲ့ဇွန်လ15ရက်နေ့ကြာလို့ရှိရင်ဘယ်ကုန်ပစ္စည်းတွေကိုတွင်းကုန်ခွန်တင်းကျပ်မလဲဆိုတော့နောက်ဆုံးစီးရင်ကိုအင်ပီရောကကြေညာမှာဖြစ်ပြီးအဲ့ဒီကြေညာချက်ထုတ်ပြန်ပြီးမကြာခင်မှာပဲတွင်းကုန်ခွန်စီးကျပ်မှုတွေကိုစတင်လုပ်ဆောင်မှာလို့ဆိုပါတယ်ဗိုလ်တော်ကြီးကတရုတ်နိုင်ငံရဲ့ကြေညာချက်ထဲမှာအဝိရှော်ဆက်အလကုန်ပစ္စည်းနဲ့တခြားကုန်ပစ္စည်းတွေရဲ့တွင်းကုန်ခွန်တွေကိုရှော့ချမယ်လို့ဆိုပါတယ်တရုတ်နဲ့အမေရိကန်နိုင်ငံကြားမမျှမတဖြစ်နေတဲ့ကုန်သွယ်မှုကိုပြန်ပြီးတော့ညီမျှလာအောင်လုပ်ဆောင်တဲ့နည်းလမ်းတစ်ခုပါပဲအခုလာမဲ့နောက်တစ်ချိန်ညှိနှိုင်းမှုဟာဘလောက်ထိတိုးတက်မှုတွေရှိလာမလဲဘလို့မပြေမလဲတွေဖြစ်လာမလဲဆိုတာမပြောနိုင်သေးပါဘူးသူတေတီ Christine McDaniel ကတော့ညှိနှိုင်းမှုတွေအတွင်းတစ်ဖက်နဲ့တစ်ဖက်အပြိုင်မှုတွေအပြန်အလှန်ချိန်ချောက်မှုတွေညှိနှိုင်းမှုတွေငင်းကုန်မှုတွေနဲ့ဆက်ပြီးတော့ရှိနေလဲဦးမယ်လွယ်လွယ်နဲ့ပြေလည်မှုရမယ့်ကိစ္စတော့မဟုတ်ဘူးလို့သူကမျှော်လင့်ထားပါတယ
်ကိုကျော်အောင်လင်းတင်ပြခဲ့တာပါမိနစ်ပိုင်းကြာဆက်နားဆင်ရမယ့်ဒုတိယပိုင်းကြာရင်တော့ရေယုံယောဂအကြောင်းကျမ်းမာရေးအစီအစဉ်မှာတည်ရပါမယ်ခုလို VOA ကထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေပါဝင်ရုံးမြန်တန်ကြာအစီအစဉ်တွေကို bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ 9:00 နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00 နာရီကနေ 9:00 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ဇွန်လတရက်တောက်ချာနေမနက်ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့နားဆင်နေရတာပါ။လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတဲ့အခု6နာရီခွဲကနေမနေ့9နာရီအထိအစီအစဉ်တွေထဲမှာမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင်တောက်ချာနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့ကျန်းမာရေးအစီအစဉ်မှာဆိုရင်တော့
ကျော်ကူးစက်ရောဂါ virus ကိုကူးစက်တာရေယုံ virus ကိုသိပညာရ human herpes simplex virus လို့ခေါ်တယ်အဲဒီ virus ကနှစ်မျိုးရှိတယ
် virus ပိုးကနေကူးစက်ဖြစ်ပေါ်တဲ့ရေယုံရောဂါအကြောင်းနဲ့ဘယ်လိုကုသနိုင်မလဲဆိုတာကိုကျန်းမာရေးအစီအစဉ်ကြရင်သိရမှာဖြစ်ပါတယ်တိုင်းရင်းသားဒေသကသတင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ရပါမယ်အခုရင်ဆုံးတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American စကားပြောမှာသုံးနှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လှလတန်းကတင်ပြပါမယ်ရှင
်။ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်။စာလုံးပေါင်းက BARE FACED barefaced ကမျက်နှာပြောင် LIAR liar ကလိင်ညာတဲ့သူလို့တိုက်ရိုက်အဓိပ္ပာယ်ရပါတယ်။ idiom ဆိုရဲသဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲ။မျက်နှာပြောင်တိုက်လိင်တဲ့လူတူတူပြောရရင်တော့ပြောင်လိင်တဲ့လူပေါ့။ဒီလိုလိင်ညာသူဟာလိင်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိင်တဲ့လူလိင်ဖို့လေနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်နေတဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမဲ့သူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
That bare-faced liar stole my watch and said he'd found it.
Luduuga, Byeonglinne, soe yin belu pyo mle?
Bare-faced liar.
Lu pyo lu ya bare. Era ga do dikri mne tin pya ge de idiom atong me phit bare.
Tolla dan season tin set da phit bare shi. English sa tin gan sa radio ne TV season rwe go VOA Myanmar wai internet sa myet na bo ga ni le lela nai aw season pe tha bare shi.ကျမကြီးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုမလှည့်ဝင်မှာစနေနေ့ညဘက်ကြာရင်ဓာတ်ရိုက်လေးလိုင်းပေါ်မှာဆွေးနွေးကြမယ့်ခေါင်းစဉ်ကိုအရင်အသိပေးကြပါရစေ
။ဒေါ်လာရှင်များရှင်မြမဆူရတာဝန်ရှိသူတွေနဲ့အစ်မြင့်အရာရှိတချို့ကိုမကြသေးခင်ကစလို့အစ်စ်ပြတ်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးနေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အခရီးလိုက်စားမှုတိုက်ဖြက်ရေးသမရဥဝင်းမြင့်ကိုယ်တိုင်တကြံနှစ်တကူမိကုံမှာဂတိပြုပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေ့မြင်လာရတဲ့အေးအေးယူကြံတွယ်မှုတွေနဲ့ပတ်သက်လို့ VOA ရဲ့စနေညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။အယတအဆူရလက်ထက်အခရီးလိုက်စားမှုတိုက်ဖြက်ရေးအစီအစဉ်အပေါ်အားရတာအားမရတာအချင်းပြတ်ချစားတဲ့လုပ်ရက်တွေအတွက်ဘေကန္နဘေဌာနတွေမှာအဓိကဖြည့်ရှင်းဖို့လိုနေသေးလဲဆိုတာတွေအပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးရီးကတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ပေါ်ဒါရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တောက်ကြတင်ပတင်တိုင်းထောက်လွှင့်နေတဲ့အပတ်စဉ်အစီအစဉ်တွေလည်းအခုရောက်ပါပြီရှင်။တိုင်းရင်သတင်းလွှာကိုမတင်ဆက်ခင်မှာကျမရဲ့အစီအစဉ်ကိုအရင်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာအဖြစ်များတဲ့ယောဂါတွေကတခုကရေယုံယောဂါဖြစ်ပါတယ်။ virus ပိုးနှစ်မျိုးကြောင့်ကူးစက်ဖြစ်ပွားတဲ့ရေယုံရောဂါကိုဝင်ဆောင်မိခင်တွေမှာဖြစ်တယ်ဆိုရင်ကလေးကိုကူးစက်နိုင်ပြီးတော့အသက်အန္တရာယ်ထိခိုက်နိုင်တဲ့အထီးဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဘလို့အခြေအနေမှာရေယုံရောဂါကူးစက်နိုင်ပါတယ်ဘလို့ကုသကာကွယ်နိုင်မှာပါလဲမြန်မာနိုင်ငံကရေပြားအထူးကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ထူးကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးခင်ဗျာ Happy Simplex ဆိုခေါ်တဲ့ဒီရေယုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာဖြစ်တဲ့နေတာဘယ်လိုရှိလဲဆရာ
ဖြစ်တာကတော့မြန်မာနိုင်ငံမှာလည်းများတယ်တကမ္ဘာလုံးမှာလည်းများတယ်ဘယ်နေရာမှာမဆိုဘူးဆွဲနေတဲ့ဖြစ်များတဲ့ယောဂါတွေမှာပါတယ်
ဟုတ်ကဲ့ဆရာဒီရေယုံရဲ့ဖြစ်ပုံအခြေအနေလေးကိုလည်းဘယ်လိုလဲဆိုတာရှင်းပြပေးပါ
ဒီအရေးကြီးမှုသေးသေးလေးတွေလေကိုယ်ခန္ဓာမှာပေါ်လာတာကိုပြောတာပေါ့သူကဘယ်နေရာမဆိုဖြစ်နိုင်တယ်ဒါပေမဲ့အဖြစ်များတာကတော့ပါးစပ်တဝိုက်နှာခမ်းနှာခေါင်းလေငါတင်ပါအဲ့လိုနေရာမှာဖြစ်လေးရှိတယ်သူကပြန်လဲဖြစ်တတ်တယ်ပြန်ဖြစ်ရင်အလုပ်တဲ့အကင်ပြက်စိတ်ဒုက္ခပေးတယ်ပြီးတော့ကြည့်လို့လည်းမကောင်းဘူးနှကမ်းမှာအပူရည်နေဆိုရင်တွေ့သမျှလူကလည်းဟာဘာဖြစ်တာလဲဘာဖြစ်တာလဲအဲ့လိုမေးနေတာပေါ့ပြီးရင်သူကနာလဲနာတတ်တယ်နောက်ပို့ပြီးတော့ရေးကြည့်တာမွေးကင်းစကလေးတွေမှာရေယုံဖြစ်ရင်စိတ်ဆိုးဆိုးဝါးဝါးအနေနဲ့အသက်ဆုံးရုံးနဲ့အထီးတော်မှဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကရေယုံကဘာကြောင့်ဖြစ်ရလဲ
တချို့ကတော့လေလာပြတဲ့လူတွေကတော့ဟာအပူရှက်လို့ရမ်းပူလို့စားတော့မှားလို့ဖြစ်တယ်ထင်ကြတာမဟုတ်ဘူးပြတော့ကူးစက်ရောဂါ virus ကိုကူးစက်တာရေယုံ virus ကိုသိပညာရ human herpes simplex virus လို့ခေါ်တယ်အဲ့ဒီ virus ကနှစ်မျိုးရှိတယ်ဒူကောက်အနေနဲ့ HSV1 ပေါ့နောက်တစ်ခါ HSV2 ဆိုပြီးတော့နှစ်မျိုးရှိတယ
်ဟုတ်ကဲ့အဲ့တော့ဒီ HSV1 အကြောင်းလေးစပြီးတော့ရှင်းပြပါ
ဦး HSV1 အဖြစ်အများဆုံးပဲသူကနှုတ်ခမ်းတဝိုက်မှာဖြစ်တဲ့ရေယုံကဒီ HSV1 ကြောင့်ဖြစ်တာပဲဒီမိသားစုတွေအတွင်းမှာတငယ်ချင်းတွေလို့တိုင်းအဲ့လိုအတွင်းမှာပြောင်းနေတယောက်ထိတွေ့ကင်တွေ့တာလို့မိဘအနေကာသမီကိုနန်းနာနောက်သုံးဆောင်နေဖြစ်တဲ့ဒီနေ့တော့ဘွာတို့ပဝါတို့အဲ့ဒါတွေကိုအတူတူသုံးဆွဲတာအဲ့ဒါတွေကနေတစ်ဆင့်တယောက်နဲ့တယောက်ကူးစက်ကြတာပါသူကလက္ခဏာမပြပဲနေနိုင်သလိုအယမ်းနာတာအကြောင်းဆရာတော်နဲ့ပြရတာလည်းရှိတယ်ကြည့်လိုက်ရင်တော့နှခမ်းတော့မှအရေးကြီးမှုသေးသေးစုလိုက်ပေါ်လာတယ်မပေါ်ခင်မှာအဲ့ဒီနားသလိုလိုဆက်သလိုနဲ့အရင်ဖြစ်တတ်တယ်တပတ်စင်အဲ့လောက်ကြာတတ်တယ်ဆယ်ရက်လောက်နေရင်တော့တစ်ပြေးပြေးအနာကျက်သွားတယ်ဒါပေမဲ့အမှန်ရွတ်တော့မကြံခဲ့ဘူးမယုံမကြံပေမဲ့သူက virus ကအပြင်ကိုမထွက်သွားဘူးသူကကိုယ်ခန္ဓာအတွင်းမှာအောင်းနေအာရုံကြောစနစ်မှာနားနေပြန်ပြောက်ပြီးွားပြီဆိုရင်တော့လူများစုကတစ်ခါတော့ပဲဖြစ်ပြီးပြီးသွားတယ်ဒီနှုတ်ခမ်းရေုံကပြန်ဖြစ်လိမ့်မရှိဘူးဒီ HSV ပေါ့ဟာလေအဲတချို့ကြတော့ငကိုဖြစ်ပြီးသားနေရာမှာဒါမို့အဲ့နေရာတဝိုင်းမှာသူကပြန်ဖြစ်တယ်ပြန်ပြင်းတော့ဒီမှာတော့မဆိုးဘူးပြလက္ခဏာကတက်တာတော့အများဆုံးအပြင်ဘယ်လိုအခြေအနေမှာပြန်ဖြစ်လဲဆိုရင်အေးမိတာလို့တုတ်ကွေးဖြစ်တာလို့နေလောင်တာလို့နောက်ဓမ္မတာပေါ်တာလို့အဲ့ဒါတွေနဲ့ဆိုပတ်သက်တယ
်ဟုတ်ကဲ့ဆရာတော့ဒီ HSV2 ကြောင့်ဆက်ရှိကြပါဦ
းဒီမျိုးစားကတော့ဒိန်အင်္ဂါတို့ဒိန်ကောင်းတို့တင်ပါတို့အဲ့လိုနေရာတွေမှာဖြစ်တယ်ဆိုလိုချင်တာကလေငါယောဂါတွေပေါ့နော်ကာလသာယောဂါတွေလည်းတစ်ခုပါဝင်ဖြစ်တဲ့လေငါရေယုံပါဒီယောဂရှိတဲ့လူနဲ့ဒီတွေ့ဆက်ဆံပြီးတော့နှစ်ရက်ကနေရက်20အတွင်းမှာဒီလိုမျိုးရေယုံဖုလေးတွေပေါ်လာတာပေါ့အဓိကဒီလေရင်ဆက်ဆံတာနဲ့သူကကူးဆက်တာပါပထမဆုံးဖြစ်တဲ့အချိန်မှာရောပြန်ဖြစ်တာတွေမှာပါလက္ခဏာဒီပုံစံအတိုင်းပဲပြတယ်ဥပမာဆက်တယ်ဆိုရင်လည်းဆက်ပြီးတော့ဆက်နေတာပဲဖြစ်တဲ့နေရာမှာဆိုရင်ဒီကွက်တွေပေါ်တယ်ရားတယ်နားတယ်ဆက်တယ်နောက်စီးကူတယ်ဒါကတိတ်ဆိုရင်ကိုယ်လက်ကြိုက်တာကြီးဖျားတာကြီးအထိပါဖြစ်တတ်တယ်ဒီပြန်မဖြစ်ခင်မှာလေသူကနာတာကြီးရတာကြီးအဲ့ဒါတွေကရဲ့အနေငယ်မှာသူကဖြစ်တယ်အတန်ပေးလာတာပေါ့နော်ပြီးရင်နောက်တော့မှအရေးကြီးမှုတွေပေါ်လာတယ်သူလည်းအဲ့လိုပဲအနာကျက်သွားရင် HSV1 လို့ပဲသူကကိုယ်တွင်းကအာယုံကြောဆဲတွေထဲမှာသူကခူအောင်နာနေနာနေရင်းနဲ့ပင်ပန်းတဲ့အခါတို့စိတ်ပြည့်စုံများတဲ့အခါတို့ခုခံအားကျဆင်းတဲ့အခါတို့ပင်ဆက်ဆံမှုပြုတဲ့အခါတို့သမဏပေါ်တဲ့အခါတွေမှာဆိုရင်သူကပြန်ပြန်ပေါ်တတ်တယ်တကူခက်တာအရင်တော့ကတော့ဒီနှုတ်ခမ်းရေယုံဆိုရင် HSV1 ကြောင့်ဖြစ်တယ်ဒီလေငါရေယုံဆိုရင် HSV2 ကြောင့်ဖြစ်တယ်အဲ့လိုမျိုးပြောလို့ရတယ်ဒါပေမဲ့ခုနောက်ပိုင်းကျတော့ခေတ္တပြောင်းလာတဲ့အခါပါးစပ်နဲ့ဒီဆက်ဆံတာမျိုးတွေကလည်းပေါ်များလာတယ်ဒါကြောင့်မို့လို့နှုတ်ခမ်းမှာဖြစ်တဲ့ HSV1 ကလေငါမှာဖြစ်ပြီးတော့လေငါမှာဖြစ်တဲ့ HSV2 ကပါးစပ်တို့နှုတ်ခမ်းတို့မှာဖြစ်တာလည်းများပြားလာတယ်
ဟုတ်ကဲ့ဆရာအဲ့တော့ဆရာကုလက်ကဒီပြောခဲ့တဲ့လက္ခဏာတွေမပေါ်ဘဲနဲ့ဒီရောဂါကမြုပ်နေတာပေါ့ဆရာနော်အဲ့လိုလူမျိုးက
အာအဲ့ဒါရေးကြည့်တယ်အဲ့ဒါကူးဆက်နိုင်တယ်နာပြင်းနေမှာကူးဆက်တာမဟုတ်ဘူးလက္ခဏာမပြဘဲနဲ့လေကူးဆက်နိုင်တယ်အဲ့ဒီလိုကူးတာကအနာပြေးပြီးကူးတာတဲ့လက္ခဏာပြပြီးကူးတာတဲ့ပို့ပြီးတော့တောင်းမှညားတယ်လို့ဒီလေးလာမှုရိစချေကဆိုတယ် ကိုယ်စက်မှုရဲ့80%ရာခိုင်နှုန်းလောက်ကလက်နံမပြပဲနဲ့ကူးတယ်ဆိုတော့ကျွန်တော်ဟိုအရေးကြီးဘူးတွေတော့မရှိဘူးဒါပေမဲ့ပိုးကအဲ့ညံမှာရှိရှိတဲ့အခါကျတော့လင်းဆက်ဆန်တဲ့အခါကျတော့နောက်တစ်ယောက်စီကိုကူးတယ်ဟုတ်ကဲ့ဆရာတော့နောက်တစ်ခုကဒီတခြားနောက်ဆက်တွေ့တဲ့ကြံစည်တွေရောရှိတယ်ဖြစ်ရင်လည်းသူကလည်းစူးစူးဝါးဖြစ်တတ်တယ်ဥမာနှုတ်ခမ်းတို့ဘာလို့ကနေပြီးတော့ ကိုင်မိတဲ့မျက်လုံးသွားထိမိတယ်ဆိုရင်မျက်လုံးကပူးဆက်ရင်ဒါအရေးကြီးတယ်မျက်လုံးကစင်းစစ်ဖြစ်တယ်လीအညံ့နာတယ်ဖြစ်ရင်လည်းရောင်ရမ်းမှုကများပြီးလင်းအောင်ကြည့်လို့မရဘူးပြီးတော့မျက်ဝတ်တွေရမ်းထွက်တယ်မြေမြန်ကုရတယ်မြေမြန်မကုရင်မျက်လုံးအတွင်းကိုရောက်သွားတယ်ဆိုရင်မျက်စိအမြင်ကွယ်တတ်တဲ့အထိဖြစ်နိုင်ချေရှိတယ်နောက်တစ်ခါလေငါရေုံပေါ့ကိုဝန်ဆောင်မွေးလမ်းကြောင်းမှာလေငါရေု ada tabu ye chi de naw ta ya naw se de pyadan la shi de de u ma kan sa yoga shin ni ko in ga sa tho ku da mu khan yu tha de u ma chauk ka sa thu da me a de sa thu da me so ko khan a yoe ni le bya naw ta ka khu khan a ja sin ne yoga shi de lu ri le shi de a lu lu ri ya le nok khan ne le in ga ma phi de niya ri ma de ma ni be ne de ko lo ye yon khu ri pa wi de ko lo pyan nan twa nai na mu lo bi u sa ya me lu ri phi de
so ke sia a ku da mu ni tha blo shi de
ye yon virus de si de virus si taw lu ya le lein lo ya le naw na ra lo sat da lo a la myo lakkhana ri shi de twe tet ta si ko chi ge a wo kat khai na lo ku tet si lein na taw da ga ge pyaw si tong na lo a lo myo twe set pi lo tong le ku ta yin lo kaung twa ja da mya ba
okay ma phit kin ya ka kwe ne ne ni cha aw
tu ka kwe si lo mi shi de lu ya ka kwe chin ne so yin naw yoga phin ni lo ta cha lu ri ne kain twe thi twe da lo a la myo ri tat nai da mya shaung wa me ye kwe do sun on lo na khan ni lo a lo myo no khan wa thi le ha ri ko a tu twa 30 da myo ma lo wa aw နောက်တစ်ခါလိင်္ဂရင်ဖြစ်နေတော့မှလိင်ဆက်ဆံမှုကိုရပ်ထားမယ်လိင်ဆက်ဆံလို့မရဘူးဒါမှမဟုတ်တင်လင်းသမီးအားလိင်ဆက်ဆံမှုစနစ်အကောင်းဆုံးပဲတခြားသူနဲ့ဆက်ဆံမယ်ဆိုရင်တော့အကာအကွယ်သုံးဖို့လိုမယ်ပုံလုံးသုံးပြဖို့လိုမယ်အကောင်းဆုံးကာကွယ်နည်းကတော့ယောဂရှိတဲ့လူနဲ့မဆက်ဆံတာပဲလို့ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့စီစဉ်ပေးချင်ပါတယ်ဆရာ
ကိုဝဲမဲစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပါရှင် VOA ကခုလိုထုတ်လွှင့်နေတဲ့အပတ်စဉ်အစီအစဉ်တွေကို VOA မြန်မာဝိုင်း website ပေါ်မှာကဏ္ဍလိုက်ခွဲပြီးတင်ပေးထားတာမျိုးအချိန်မရွေးပြန်လည်နှာစင်နိုင်ပါတယ်။ဂျွန်လာတရဲ့တောက်ချာနေမနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်လှည့်ကိုရောက်ပါပြီ။နေဆက်အခြေစိုက်သတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါစီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်အစိုးရအဖွဲ့ဝင်ရက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဟောင်းဦးမင်းထင်အောင်ဟန်ဝန်ကြီးရာထူးကနေနှုတ်ထွက်ခဲ့ပါတယ်။ကြိုက်ပွဲအတွင်းပိတ်မိနေတဲ့အောင်လော့ပြွာသားစစ်ဘေးရှောင်80နီးပါးတနိုင်းမြို့ကိုထပ်မံရောက်ရှိလာခဲ့တဲ့ဆိုတာနဲ့ကချင်စစ်ဘေးရှောင်များအရေးဆန္ဒထုတ်ဖော်ပွဲဥဆောင်သူ3ဦးကိုတပ်မတော်ကိုအတရေပြက်စီမှုနဲ့တရားစွဲဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါ။
မမိကလျာမောင်ပါသတင်းတွေကိုနိုင်ခွန်းအိမ်နဲ့အတူတင်ဆက်သွားမှာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့လုပ်ငန်းလူအချက်အရာမိမိသဘောဆန္ဒရောက်ပြည်နယ်ဝန်ကြီးရာထူးတာဝန်ကနေနှောက်ထွက်ခဲ့တယ်လို့ဝန်ပြည်နယ်ဆွေရဖွဲ့ဝင်လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဟောင်းဦးမင်းထင်အောင်ဟန်ကပြောပါတယ်မိမိအနေနဲ့မွန်ပြည်နယ်အစိုးရအတွင်းမှာနှစ်နှစ်တာတာဝန်ထမ်းဆောင်နေစဉ်မှာမိနေရေးပြဿနာများစွာကိုဖြေရှင်းနိုင်ခဲ့ကြောင်းအခုခါမှာလွှတ်တော်ကိုယ်စားလှယ်ဖြင့်တာဝန်ထမ်းဆောင်ရတဲ့အပြင်ပါတီစည်းရုံးရေးပါတီတည်ဆောက်ရေးအတွက်လည်းဆောင်ရွက်နိုင်မယ်လို့ဦးမင်းထင်အောင်ဟန်ကဆက်ပြောပါတယ်မွန်ပြည်နယ်အစိုးရဖွဲ့လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးမင်းထင်အောင်ဟန်ကို၎င်းသဘောဆန္ဒအလျောက်ပြည်နယ်ဝန်ကြီးရာထူးကနေနှောက်ထွက်ခွင့်ပြုလိုက်ကြောင်းမေလ29ရက်နေ့မှာနိုင်ငံတော်တမန်ရယုံမှထုတ်ပြန်ထားပါတယ်။ဦးမင်းထင်အောင်ဟန်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုကိုးစားပြုပြီးမော်လမြိုင်မြို့နယ်မဲဆန္ဒနယ်မှတ်တမ်းမှာဝေးရောက်ရှင်ပြိုင်နိုင်ရခဲ့တာဖြစ်ပါတယ်ရှင်။
ကချင်း ပြည်နယ်တိုက်ပွဲတွင်ပိတ်မိနေတဲ့စစ်ရှောင်း 80 နီးပါးဟာတနိုင်းမြို့ကိုမေလ 29 ရက်နေ့ကထပ်မရောက်ရှိလာတယ်လို့တနိုင်းဒေသခံတွေကပြောပါတယ်။တနိုင်းမြို့ဘော်ကိုထပ်မရောက်ရှိတဲ့သူတွေဟာလက်ရှိမှာသူတို့ကိုတနိုင်းမြို့ရှိကချင်ရိုမန်ကက်သလစ်အာစီခရိယန်ကျောင်းဝင်းထဲမှာနေရာချထားပေးတယ်လို့ဒေသခံတွေကပြောပါတယ်။တောတောင်ဆင်းမှာပိတ်မိနေသူ 400 နီးပါးကျန်သေးတယ်လို့လည်းတနိုင်းမြို့စစ်ရှောင်းတွေကပြောပါတယ်။ကချင်းပြည်နယ်တနိုင်းမြို့နယ်တွင်
ကချင်းလူလိုက်ရက်တမတော်ကရင်အင်းနဲ့အစိုးရတမတော်တို့ကြားပြီးခဲ့တဲ့ဧပြီလအတွင်းမှာတိုက်ပွဲပြင်းထန်စွာပြန်လည်ဖြစ်ပွားလာတဲ့အတွက်အောင်လော့ကျေးရွာနဲ့အနီးအနားရှိကျေးရွာတွေကဒေသခံတွေတိုးထဲမှာပိတ်မိနေတာနှစ်လနီးပါးရှိနေပြီဖြစ်ပါတယ်။အင်္ဂါနေ့ညနေပိုင်းကရခိုင်ပြည်နယ်ကံယူရန်ကိုဖျက်ချော်တိုက်ခတ်သွားတဲ့မုန်တမ်းကြောင့်ရခိုင်ပြည်နယ်မှာဒဏ်ရာရသူအချို့ရှိခဲ့တယ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
င်မှနှုံနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်
။လက်ရှိမြန်မာညီညာရေးဖြစ်စဉ်မှာ NC လက်မှတ်ရေးသူပြီးတိုင်းသလနဲ့ကိုင်ဖွဲ့တွေကိုကန့်သတ်မှုတွေပြုလုပ်လာတဲ့အတွက်ညီညာရေးရှေ့ဆက်မတိုးနိုင်ဖြစ်နေတယ်လို့မွန်ပြည်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်။ NC ပြည်ရတိုင်းသလနဲ့ကိုင်တွေဘက်ကမေလ28နဲ့28ရက်နေ့ဆိုင်းနိုင်ငံမှာတမတော်နဲ့အမြင်ကွဲလွဲချက်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တိုင်းသားတွေအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝပြစ်ပယ်လိုက်မှာကိုတော့လည်းကောင်းဖက်ဒရယ်စနစ်မှာတိုင်းသားတွေခွဲထွက်သွားမှာကိုတော့လည်းကောင်းတမတော်ဘက်ကစိုးရိမ်မှုတွေရှိနေတယ်လို့နိုင်ဟန်တာကဆိုပါတယ်။ NC လက်မှတ်ရေးသူသားနဲ့တိုင်းသားဖွဲ့တွေလက်နက်ဖြုတ်သိမ်းမှုတမတော်ဘက်ကလူလာနေပြီမဲ့တိုင်းသားလက်နက်ကန်ဖွဲ့တွေဘက်ကတော့ဒီအချက်ကိုတော့လက်ရှိချိန်မှာလက်မခံနိုင်သေးပါဘူး။
တိုင်းရင်းသားဒေသတွေမှာမြမတမတော်ရဲ့ထိုးစစ်ဆင်မှုလောက်ရပေါ်ဩစတြေးလျနိုင်ငံကမာရာမြို့မြမတန်ယုံရှိမှာဩစတြေးလျရောက်ကရင်လူမျိုးအယောက်2940ကျော်ကမေလ25ရက်နေ့မှာဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်။တိုင်းရင်းသားနေရာဒေသတိုင်းမှာတိုက်ပွဲတွေပြင်းထန်လာတဲ့အခြေအနေမှန်ကိုကဘာကသိအောင်တိပေးဖို့ဖြစ်တယ်လို့နိုင်ငံတကာကရင်မျိုးသားဖွဲ့ IKO မှမန်အော်လန်ဒိုကဆန္ဒပြပွဲမှာပြောဆိုခဲ့ပါတယ်။အဲဒီဆန္ဒပြပွဲမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတိုင်းရင်းသားတွေပေါ်အနိုင်ကျင့်တပ်ဖြတ်နေမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တရေးအပအဝင်ကချင်ကရင်ဒေသကတပ်တွေပြန်လည်ရောက်သိမ်းပေးရေးအပြင်တောင်းဆိုချက်ချက်20ကိုလည်းတောင်းဆိုခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာပြည်ခံတပ်ကတ်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းတရုတ်နယ်စပ်ဂိတ်အဝင်အတွက်စစ်ဆေးမှုတင်းကျပ်လာတဲ့အတွက်ဒေသတွင်းကုန်တယ်တွေအခက်တွေ့နေပါတယ်။နေစဉ်ဝင်ထွက်စေရောင်းစေးဝယ်ပြုနေတဲ့လူတွေဟာနေစက်ဂိတ်ကိုဖြတ်တန်းဖို့လက်ပွေစေရောင်းစလုံးနှိပ်ပေးရပြီးစစ်ဆေးမှုတွေကြောင့်အခြေနှောက်နှေးကျန့်ကျနေတယ်လို့မူဆယ်ဒေသခံကုန်းတဲ့ EP ကပြောပါရယ်မူဆယ်မြို့မှာတရုတ်နိုင်ငံကိုကူးဖို့မန်ဝင်းနေစက်ဂိတ်၊ရွှေနန်းတော်ဂိတ်နဲ့စင်ပြူဂိတ်တို့ကနေဖြတ်တန်းကြရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။ပြည်မိနေတဲ့ကချင်စစ်ဘေးရှောင်များအရေးနှစ်ကျင်းသားမြို့မှဆန္ဒထုတ်ဖော်ပွဲဥဆောင်သူ3ဦးကိုတပ်မတော်ကိုအတရေပြက်စီမှုနဲ့တရားစွဲဆိုခဲ့တာပါ။တရားစွဲဆိုခံရသူတွေကတော့တပ်မတော်ကိုအတရေပြက်စီတဲ့ရွယ်ချက်မရှိဘူးလို့ဆိုပါတယ်။အမီရဲ့စုစည်းချက်ကိုနိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ
်။ဆန္ဒဖော်ထုတ်ပွဲဥဆောင်သူ3ဦးကိုတရားစွဲဆိုတာဟာသမ္မတတော်ဝန်ပေးချက်အရတရားစွဲဆိုခြင်းမဟုတ်ဘူးလို့တရားစွဲဆိုသူကပြောဆိုကြောင်းအမှုလိုက်ပါဆောင်ရွက်ပေးနေတဲ့အရှိနေသောဒွဲဘူးကပြောပါတယ
်။ဒီနေ့ရင်းသိမ်းမှာသမ္မတကတော့သမ္မတအနေနဲ့စွဲဆိုတာမဟုတ်ဘူး။အဲ့တော့သမ္မတရဲ့ကိုယ်စားတာဝန်ပေးချက်အရစွဲဆိုတာမဟုတ်ဘူးဆိုတော့ဒါသိကားမှုဖြစ်ပါ
တယ်။မြောက်ပိုင်းဆိုင်စစ်သနာချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကသူတူတူယောက်အနေနဲ့ဒါစွဲဆိုခြင်းဖြစ်တယ်လို့လည်းတော်ဒွဲဘူးကဆိုပါတယ်။တရားစွဲဆိုခံရတဲ့သူကတော့ပိမိပြည်သူလူမျိုးရေဥဆောင်လှုပ်ရှားတဲ့ကော်မတီတာဝန်ရှိသူတုံးဖြစ်တဲ့ကိုလွန်းဆောင်ကိုစော်ကျက်နဲ့ဒေါ်နန်းဘူးတို့ဖြစ်ကြပါတယ်။တရားစွဲဆိုခြင်းခံစားရတဲ့ဒေါ်နန်းဘူးကတော့
ကျမအနေနဲ့တော့တမတော်ကိုအတီးဖြစ်စီတဲ့အမှုမဟုတ်ဘူးလို့ပဲကျမပြောချင်ပါတယ်။စစ်ပွဲကြားမှာအထူးသဖြင့်တမတော်ကနေပြီးတော့ပိတ်ထားတဲ့ပြည်သူတွေသွတ်မြောက်လာဖို့အတွက်ပဲဖြစ်တယ်ပေါ့နော်
။ပိတ်မိတဲ့စစ်ဆောင်တွေကိုထွက်ပေါက်ပေးဖို့တောင်းဆိုတာဥပဒေချိုးဖောက်မှုမရှိဘူးလို့ဥပဒေပညာရှင်ဦးအောင်ထူးကပြောပါတယ်။
အခုမြေကြီးနောက်ဖြစ်ခဲ့တဲ့ကိစ္စအဓိကအဲ့ပိတ်ခံနေရတဲ့လူလူတွေကိုထွက်ပေါက်ပေးပါကယ်ဖို့လုပ်ပြရစီလို့ပြောတာဟာလူလူဘက်ကနေကြည့်မယ်ဆိုရင်ဒါတည်သေးပဲဥပဒေကိုမှမချိုးဖောက်ဘူးပြုံးကျူးတော့မှာမဟုတ်ဘူးအဲ့လိုမဟုတ်ဘဲနဲ့
ဒီလူလူတွေကိုအဲ့နေရာမှာဆက်ထားစေချင်တာကြောင့်ဟိုပြည်သူတွေအပေါ်မှာဥပဒေကြောင်းရရေးဥတရားဆွဲတာဟာဒီစဲဥပဒေနဲ့ဆန့်ကျင်တာမကဘဲနဲ့ဂျနီဗာကွန်ဗင်းရှင်းကိုပါဆန့်ကျင်ရောက်တယ်လို့ဆရာတော်တုံ့တက်တယ်
။မေလတရနေ့ကပြုလုပ်ခဲ့တဲ့ကချင်လူငယ်ထုကဥဆောင်ပြီးတော့ဇာနာဖို့တို့လှုပ်ရှားမှုမှာပိမိပြည်သူတွေလှုပ်ပေးရင်းနဲ့ပတ်သက်တဲ့ဓာတ်ပုံတွေပြောဆိုသုံးနှုန်းတွေနဲ့ပတ်သက်ပြီးတမတော်ဘောအထင်လွှမ်းမအောင်ပြောဆိုခြင်းစတဲ့ချက်တွေနဲ့တရားစွဲဆိုခံရတာလည်းဖြစ်ပါတယ်ခင်ဗျာ။
ဆက်လက်ပြီးဒုတိယကမ္ဘာစစ်ကာလမှာယူရီးယားမြန်မာတေမင်းတမန်လို့ခေါ်တဲ့မြေထာလန်ဖောက်လုပ်စဉ်ကစစ်ကြံပစ္စည်းနဲ့ယရနာတိုက်တွေရှိနေတယ်ဆိုပြီးကုမ္ပဏီတစ်ခုကနေတူးဖော်နေပါတယ်။ဒီတူးဖော်မှုအတွက်ဒေသခံစိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းဆိုပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်။
ဝန်ပြည်နယ်တံပြည်စက်မြို့နေမှာရှိတဲ့မိမလာတောင်မှာစစ်ကြံပစ္စည်းနဲ့ယာတနာတိုက်တွေရှိနေတယ်ဆိုပြီးတော့ကုမ္ပဏီတစ်ခုကနေမြေတူးဆက်တွေနဲ့တူးဖော်နေတာပါ။ဒီတူးဖော်မှုလုပ်ငန်းတွေကြောင့်ဒေသခံတွေအနှောက်အယှက်ဖြစ်နေတယ်လို့တံပြည်စက်မြို့ခံကိုလင်းလင်းခိုင်ကအခုလိုပြောသွားပါတယ်
။မိုင်းရှိသူပေါက်ကွဲခဲ့ရင်သူတို့ခြံနေပစ္စည်းမယ်သူရဲ့ကဘာကြံတွေရဲ့ဟိုဒေသမြေတွေပြတ်တယ်ပေါ့နော်။အဲ့ဒီနားမှာရှိတဲ့ဆံကားတွေကလည်းညာဘက်ဆိုအဲ့လိုမရဘူး။ညာဘက်ဆိုဆန္ဒနိုင်လို့အဲ့လိုညာဘက်ကြီးကလော်နေတာ။အဲ့ဒီအနီးနားကိုသွားတဲ့ကလေးတွေတည်းဒီကွာနဲ့ပြစ်တယ်ကျွန်တော်တို့ကဖြည့်စင်ချင်တာကဒီထဲမှာယတနာရှိဤမရှိကျွန်တော်နဲ့မဆိုင်ဘူးအနေနဲ့ရှိနိုင်တဲ့အနေထားမျိုးမှာပြုလင်းမြင်သာသာရှိဘူးလို့ပဲဘယ်သူကခွင့်ပြုတယ်လဲဒီတော်စုကခွင့်ပြုတာလားဒီနေကခွင့်ပြုတာလားဒီနေဝင်ကျခွင့်ပြုတယ်ဆိုရင်ခွင့်ပြုတဲ့စာကိုကျွန်တော်တို့ကမြင်ချင်တယ်လူချင်းတယ
်ဆံမြူစရမျိုးမြို့နယ်စီပင်သာရာရေးကော်မတီဥက္ကဋ္ဌကိုသုံးမြင့်ကျော်ကတော့မိမလာတောင်မှာယတနာတိုက်တွေကိုတွေ့ရှိတာမဟုတ်ပဲဆက်လက်တူးဖောက်လို့ဖြစ်မဖြစ်ပနာမဆန်းစစ်တဲ့အနေထားမှာပဲရှိသေးတယ်လို့ဆိုသွားပါတယ်
ကုမ္ပဏီတခုက project ပြင်တယ်တခု project ကတွေ့တဲ့ဖြစ်ချက်မဟုတ်ဘူးသူဖြစ်နိုင်ခြေကိုဆန်းစစ်တဲ့အဆင့်ကိုခွင့်ပြုတာ
အဆက်တူးမယ်မတူးဘူးဆိုတာကပြည်ထောင်စုကဆုံးဖြတ်ချက်ချရမှဖြစ်ပြီးအခုချိန်မှာစီမံကိန်းကြီးတခုလုံးကိုလှုပ်ဖို့ခွင့်ပြုလိုက်တာမဟုတ်ပဲလေလာစမ်းသပ်ခွင့်ပြုတဲ့အစ်စ်ပဲလို့ဝန်ကြီးနယ်ဆိုရဖွဲ့ညွှန်ကြားရေးမှူးမြစ်တန်ဝင်းကအခုလိုပြောသွားပါတယ်
။ရန်ကုန်ခြေစိုက်တဲ့ Royal Eagle Myanmar Development Group Company Limited အဲ့ဒီကုမ္ပဏီကနေတော့မှကနဦးစူးစမ်းလေလာဆောင်ရွက်ခွင့်ပြုပါဆိုပြီးတော့တင်ပြလာ။အဲ့ဒီပေါ်မှာကျွန်တော်ဒီကုမ္ပဏီကိုကနဦးစူးစမ်းလေလာဆောင်ရွက်ခွင့်ပြုထားတယ်။ဒီလုပ်ငန်းကြီးတခုလုံးဆောင်ရွက်ခွင့်ပြုလိုက်တာမဟုတ်ဘူး။ဒုရကွာစစ်တွင်ကျန်ခဲ့တဲ့ပစ္စည်းတွေပါရှိမရှိကနဦးစစလေးလာဆောင်ရမယ်ဖြစ်တန်စွမ်းရှိမရှိเนาะဒီဟာနဲ့ပတ်သက်လို့အလားလိုအပ်တဲ့ data အချက်လက်တွေကိုဆောင်ရခိုင်းခြင်းဖြစ်တယ
်ဒုတိယကမ္ဘာစစ်အတွင်းမှာဂျပန်တွေမြှောက်နှံထားခဲ့တဲ့စစ်ကြံပစ္စည်းတွေပစ္စည်းမှုမှကာကွယ်ဖို့တရားမဝင်သူဖော်သူတွေကိုတားဆီးနိုင်ဖို့ ਨੇ နိုင်ငံတော်ဘာသာမဆုံးရှုံးစေဖို့ရည်ရွယ်ပြီးတော့မိမလာတောင်ဂျပန်ခေတ်စစ်ကြံပစ္စည်းတွေသူဖော်ဖို့ရန်ကုန်အခြေစိုက် Royal Eagle Development Group Company Limited ကိုပြည်내ဆိုရကနေပြီးခဲ့တဲ့ AB လက်ကုံပိုင်းမှာကနဦးစူးစမ်းလေးလာခွေပြုထားတယ်လို့ဦးမြင့်တန်ဝင်းကပြောသွားပါတယ်ရှင
်အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ရမှာပါ
NLD ပါတီရဲ့လုပ်ငန်းလူအချက်အလက်မွန်ပြည်နယ်ဆိုရဖွဲ့ဝင်လျှက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးမင်းထင်အောင်ဟန်ကမိမိတဘောဆန္ဒအရဝန်ကြီးရာဒုကနေနှုတ်ထွက်ခဲ့ပါတယ်။တိုက်ပွဲအတွင်ပိတ်မိနေတဲ့အာလော့ရွာသားစစ်ပေးဆောင်80နီးပါးတနိုင်းမြို့ကိုထမှန်ရောက်ရှိလာပါတယ်။
သောတာရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်တည်ရင်ပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင
်နေဆက်ခြေဆိုင်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာပါ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါတယ်နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA Internet စာမျက်နှာ VOA Burmese News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ကြပါရဲ့ရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာတတိပုဂ္ဂလလွတ်လပ်မှုနဲ့ကိုယ်တိုင်ဆုံးဖြတ်ခွင့်ကိုလူလွားကြတဲ့မျိုးချစ်တွေအောင်ပွဲခံခဲ့တဲ့ကျူဘာလွတ်လပ်ရေးအခါသမယအဖြစ်ဒီလမှာဆင်နွှဲကြပါတယ်စိတ်ထိခိုက်စရာကောင်းတာကဒီအခွင့်အရေးတစ်ခုစလုံးကိုကွန်မြူနီအစိုးရကဖျောက်ဖျက်ပစ်ခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်မကြာခင်ကကျူးဘားနိုင်ငံမှာမီဂူဒက်စ်ကနယ်သမ္မတဖြစ်လာတယ်ဆိုပေမဲ့ကျူးဘားနိုင်ငံဟာဖိနှိပ်တဲ့ကွန်မြူနီပါတီရဲ့လက်အောက်မှာပဲရှိနေပါသေးတယ်အုပ်ချုပ်ရေးပိုင်းကအကြီးအကဲတွေရဲ့ညွှန်ကြားချက်အတိုင်းကျူးဘားအစိုးရအရာရှိတွေဟာ လူခွန်ရေးချိုးဖောက်တာတွေကျူးလွန်နေကြပြီးနေရာအနှံ့ပြားမှာပြစ်မှုကျူးလွန်သူလက်တွေတရားခဏတွေဟာလူငယ်ခွင့်ရနေကြစေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်တဲ့လူခွန်ရေးစစ်တမ်းမှာဖော်ပြထားပါတယ်။ဒါကိုအလေးမထားပဲရရင်ထက်မကြတဲ့ကျူပါပြည်သူတွေဟာပြည်နယ်မှုတွေတာမန်ထက်လွန်ကဲတဲ့အခက်အခဲအခြေအနေတွေအောက်မှာပဲသူတို့ရဲ့မိသားစုတွေအတွက်လူခွန်ရေးန ပါတယ်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့ကြတဲ့ကျူဘာခေါင်းဆောင်ကြီးတွေဖြစ်ကြတဲ့ဟိုဆေးမာတီနဲ့အန်တိုနီယိုမာဆီယိုတို့ရဲ့အမိတွေဟာဝါရှင်တန်တို့ဂျက်ဖာဆင်တို့လိုပဲတမိုင်းတွင်ခဲ့ကြတယ်လို့သမ္မတထရန့်ကပြောပါတယ်ဒီခေါင်းဆောင်ကြီးတွေထားခဲ့တဲ့အတမိုင်းမူရင်းနှစ်တွေကဒီမိုကရေစီအရေးနိုင်ငံရေးနဲ့စီးပွားရေးဘာသာရေးလွတ်လပ်ခွင့်တွေအတွက်တိုက်ပွဲဝင်နေကြတဲ့ပြည်သူတွေကိုဆက်လက်လှုံ့ဆော်အားပေးလျက်ရှိပါတယ်။ကြံ့ကြံ့ခံရပ်တည်ခဲ့ကြတဲ့ကျူဘာပြည်သူတွေနဲ့ကျူဘာအမေရိကန်လူ့အဖွဲ့အစည်းရဲ့ထောက်ပံ့ကူညီအားပေးနေမှုတွေကကျွန်ုပ်တို့ရဲ့လေးစားမှုကိုတောင်းဆိုနေတယ်လို့သမ္မတကမှတ်ချက်ပြုပါတယ်။စာပေသမားတွေ၊အမှုပညာရှင်တွေ၊ဂီတသမားတွေ၊စွန့်ဦးတီထွင်လုပ်ငန်းရှင်တွေနဲ့သူတို့ရဲ့အတိုင်းဝိုင်းရဲ့ထဲဝင်ကူညီမှုတွေကိုအမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပါတယ်။စစ်မှန်တဲ့လွတ်လပ်မှုကိုမျှော်မှန်းတန်းတားကြတဲ့ကျူဘာပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုမှရောက်ရှိနေကြတဲ့ကျူဘာအမေရိကန်အတိုင်းဝိုင်းကိုသမ္မတဒေါ်နယ်ထရန့်ကနှွေးထွေးစွာစုဝင်ကောင်းတောင်းလိုက်ပါတယ်။လွတ်လပ်ရေးမိရှုတဆောင်ထွန်းညှိခဲ့ကြတဲ့ကျူဘာမျိုးချစ်တွေကိုကျွန်ုပ်တို့ကအမြဲတမ်းသတိရအောင်မေ့နေကြမှာပါ။ပုံမကောင်းမွန်တဲ့မနက်ဖြန်အတွက်ကျူဘာနိုင်ငံသားတွေရဲ့အိမ်မက်တွေမက်နေနိုင်ကြပြီးဒီမိရှုတဆောင်ကြီးဟာလည်းဘတော့မှအပြည့်ဝနှိမ့်တက်လို့မရနိုင်ပါဘူး။ကျူဘာနိုင်ငံသားတွေရဲ့ပုံမကောင်းမွန်ပြီးပုံမလွတ်လပ်တဲ့အနာဂတ်အတွက်ကျွန်တို့ထပ်မံပြီးတန်ဓိဋ္ဌန်ပြုလိုက်ပါတယ်လို့သမ္မတကပြောကြားသွားပါတယ်ခင်ဗျာ
။ယန်ချန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုသင်ပြလို့ပြပါပြီ
။သောဒရှင်တို့ခုနားဆင်ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တာကိုအသိပေးပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။လိုင်းဒိုမီတာ16 kHz 1.835 လိုင်းဒိုမီတာ19 kHz 15.33 လိုင်းဒိုမီတာ41 kHz 9.335တို့ကနေပြီးတော့ဖမ်းယူနှာစင်နိုင်ကြပါတယ်ရှင်ဂျွန်လာတရဲ့တောက်ချာနေမနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိတ်တန်းသတင်းတွေကိုကိုကြော်ကြော်သိန်းကတလှည့်အကြေညာပေးပါအောင်မယ်ရှင်
ရောက်ကူရောကောင်းဆောင်ကင်ဂျွန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ထိပ်ကြီးစည်းဝေးလို့ဖို့အတွက်ကင်ဂျွန်ရဲ့ထိတန်းလက်ထောက်နဲ့ဂျာဇာဘီနီကနယူးယောက်မှာဆွေးနွေးတာတွေကနေတကယ်ထူးထပ်မှုတွေရထားပြီလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဂျူဒင်တက်မတ်ချက်တွေကိုညှိနှိုင်းလာမှာလွန်ခဲ့တဲ့82နာရီအတွင်းတကယ်ထူးထပ်မှုတွေကိုရထားပြီးပါပြီ။လုပ်ဆရာတွေကတော့အများကြီးကြံပါသေးတယ်လို့စည်းဝေးပြီးတော့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးပွန်ပီယိုကပြောပါတယ်။အမေရိကန်ပြည်ထောင်စုကတောက်ကြနေကစပြီးဥရောပသမဂ္ဂကနေဒါနဲ့မက္ဆီကိုနိုင်ငံတွေကနေလာတဲ့တန်မြင့်တင်ပို့ကုန်တွေပေါ်အခွန်25ရာခိုင်နှုန်းအလူမီနီယံတင်ပို့ကုန်တွေပေါ်အခွန်100ရာခိုင်နှုန်းတိုးပြီးတော့ကောက်ခံတော့မှာဖြစ်ပါတယ်။ဒါဟာအတ္တလန္တိသမုဒ္ဒရာတစ်ခါတစ်ချက်နိုင်ငံတွေမြောက်အမေရိကတိုက်နိုင်ငံတွေနဲ့ကုန်သွယ်ရေးမှာတင်းမာမှုတွေပိုတိုးလာစေမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အပြည့်အမဲ့ဖြစ်နေတဲ့ဆက်ဆံရေးကိုပြန်ပြီးဆန့်ကျင်နေတယ်လို့ပါကစ္စတန်နိုင်ငံကပြောလိုက်တာကြောင့်ဒါဟာအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေအတွက်ထောက်ပံ့ရေးလိုက်တွေဆက်သွားတဲ့အခြေအနေစီကိုဥတီသွားစေနိုင်ပါတယ်။အမေရိကန်တပ်ဖွဲ့တွေဟာမြောက်အတ္တလန္တိစာကျုပ်နေတိုးမဟာမိတ်တွေရဲ့အကူအညီနဲ့အာဖဂန်နစ္စတန်မှာစစ်သွေးကြွတွေကိုတိုက်ခိုက်နေတာပါ။အကြမ်းဖက်ဝါရကိုရမုံငွေထောက်ပံ့ခြင်းဆိုင်ရာစောင့်ကြည့်စည်းရုံးထဲမှာထည့်သွင်းသတ်မှတ်ထားကြရာပါကစ္စတန်မှာနိုင်ငံတကာလူငန်းဖွဲ့တို့ချာထမ်းမဲ့ချက်မတိုင်ခင်တည်းမှာပဲပါကစ္စတန်နိုင်ငံသားဝင်ကြီးခူရမ်ဒက်စတီယာခန်က VOE နဲ့တရားဆက်သွယ်မိန့်မြန်းခန်းတွင်အဲ့လိုပြောသွားတာဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာအမင်းကြီးယိုယူနီစီယာကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့မြန်မာအစိုးရတို့အကြားလက်မှတ်ရေးထိုးဖို့ရှိတဲ့သဘောတူညီချက်ထဲမှာရခိုင်ပြည်နယ်ကိုဒီကုလသမဂ္ဂအဖွဲ့ပြီးတာဝန်ခွင့်ဆိုင်ရာမူပေါင်းတစ်ခုလည်းပါမယ်လို့ UNDP ရဲ့မေလ31ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲလိုတာဝန်ခွင့်ရမယ့်ဒေသတွေထဲမှာ2019ခုနှစ်ဩဂုတ်လကအကြမ်းဖက်အခြေအနေတွေဖြစ်ပြီးကြတဲ့အခါဆိုရင်တာဝန်ခွင့်မပြုသေးတဲ့ဒုက္ခသည်တွေရဲ့မူရင်းနေရာတွေနဲ့သူတို့ပြန်သွားနိုင်ခြင်းရှိတဲ့ဒေသတွေလည်းပါမယ်လို့ UNDP ထုတ်ပြန်ကြမှာပြောထားပါတယ်ခင်ဗျာ။
ကျွန်တော်တို့ရဲ့တောက်ချာနေမနေ့အတွက်ကဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းချင်ကြခဲ့တာပါဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Darryl Smith ပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကို email ပို့ပေးနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေကျမစုမြတ်ပါပါရှင်
This program has come to you from the Voice of America, Washington.